Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ Washington Bureau of View American အတန်းကနေ2016ခုနှစ်ဇွန်လ17ရက်စနေညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းနံပါတ်24 25 32 50နဲ့လိုင်းနံပါတ်190တို့ကနေစတင်ဆက်လည်နေပါခင်ဗျာဒီညအတွက်စီစဉ်မှုကတော့ကျွန်တော်ရန်နိုင်ပါ
မင်္ဂလာညချမ်းပါသောတာရှင်များရှင်ဒီကနေ့ညပဲသတင်းတွေကိုကိုရဲကောင်နဲ့ကျွန်မအနံလာရောကပြောပြပေးမှာပါ IS စစ်သွေးကြော်တွေထိန်းချုပ်ထားတဲ့စစ်ကားမျိုး SARS ကိုပြန်ပြီးထိန်းချုပ်နိုင်တော့မယ်လို့လီဗျာညွန့်ပေါင်းအစိုးရနဲ့ပူးတွဲလုပ်ကိုင်နေတဲ့တပ်တွေကပြောပါရယ်ဘင်္ဂလားဒေ့ရှ်နိုင်ငံတွင်လူနည်းစုတွေနဲ့တက်ကြွလှုပ်ရှားသူတွေကိုပြစ်မှတ်ထားပြီးရရဆက်ဆက်တိုက်ခိုက်နေတဲ့လုပ်ရတွေကိုနိုင်ငံတော်ရပ်တန့်သွားအောင်နေနေတဲ့အနေနဲ့ IS အစိုးရဝါဒဆွဲကိုင်သူဒါဇင်အနေငယ်အပါအဝင်ရစဖို့ကျူးလွန်နေတဲ့အဖြစ်လူယုံကြည်ရသူအယောက် 1,600 ဝန်းကျင်ကိုအာဏာပိုင်တွေကဖမ်းလိုက်ပါရယ်ဒီလိုသတင်းတွေကြားမှာပါကိုရနိုင
်ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့တက္ကသိုလ်ဝန်ထမ်းလို့ခေါ်တဲ့ဆယ်တန်းအောင်စင်းတွေဒီကနေ့ထွက်လာတဲ့အချိန်မှာပဲမြန်မာနိုင်ငံရဲ့ပညာရေးစနစ်နဲ့ပတ်သက်ပြီး
မြန်မာပညာရေးစနစ်ကဒီဆယ်တန်းနဲ့အကဲဖြတ်တာကိုတော့ကျွန်တော်တို့အမှားယူတဲ့စနစ်လို့မြင်တယ်။အဲ့တော့ဗမာပြည်မှာကျတော့ကျွန်တော်တို့ကတူငယ်တန်းနေရောအရင်ကိုယ်တန်းထိပေါ့
။မြန်မာနိုင်ငံဆရာမောင်များအဖွဲ့ချုပ်ဒုက္ခရာဦးသူတပြောတော့တာပါ။ဒီအကြောင်းကိုမကြခင်မှာနားဆင်ရမှာပါ။တာပြေယူရို2016ပွဲကအင်္ဂလန်နဲ့ရုရှားပွဲပေါ်ပွဲချုပ်30ချက်အပတ်စဉ်ကဏ္ဍတွေမှာတော့မြန်မာသခင်အစီအစဉ်ကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်။အစီအစဉ်ဒုတိယပိုင်းမှာတော့စနေညတိုက်ရိုက်လေးလိုင်းအစီအစဉ်ကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီကြောင်းလေးကိုမပြောခင်အရင်ဆုံးတော့နောက်အစိုးရနိုင်ငံတကာသတင်းတွေကိုနှမ်းလောင်တဲ့ကိုရဲကောင်တို့ဆင်ညာပေးမှာဖြစ်ပါတယ်ခင်ဗျာ
။ IS စစ်သွေးကြော်တွေထိန်းချုပ်ထားတဲ့စစ်ကမ်းမြို့ SARS ကိုပြန်ပြီးတော့ထိန်းချုပ်နိုင်တော့မယ်လို့လီဗျာညွန့်ပေါင်းအစိုးရနဲ့ပူးတွဲလုပ်ကိုင်နေတဲ့တပ်တွေကပြောပါတယ်။IS တို့ရဲ့အုပ်ချုပ်ရေးဌာနအဖြစ်အသုံးပြုနေတဲ့ Ouagadougou Conference ခါမှာအနီးမှာပြင်းထန်တဲ့တိုက်ပွဲတွေဖြစ်ခဲ့တယ်လို့ပြည်သူ့သတင်းဌာန AFP ကပြောပါရယ် IS တို့ထိန်းချုပ်ထားတဲ့နေရာတွေကိုစစ်လေယာဉ်တွေတုံးပြီးတော့လည်းတိုက်ခတ်ခဲ့တာပါလီဗျာအာနာရှင်ဟောင်းမိုမာဂဒါဖီရဲ့မွေးရဇာတိမျိုးဖြစ်တဲ့ SAT ကိုအစိုးရတပ် GNA နဲ့အတူတွဲပြီးတော့တိုက်ခတ်ရေးသမားတွေကမေလအစောပိုင်းမှာစစ်ဆင်ရေးတွေစခဲ့တာဖြစ်ပါရယ်တိုက်ပွဲနောက်ဆုံးအဆင့်ရောက်ဖို့နေလာပြီလို့အစိုးရကိုထောက်ခံတဲ့တပ်တွေရဲ့ပြောခွင့်ရအာမက်ဟိုဒီယာက AP သတင်းဌာနကိုတောက်ကြားနေကပြောပါရယ်ဒီသတင်းမှာအစောမိုင်းမှာပဲအသေးခံပုံခွဲသူတွေမြေမြုပ်မိုင်းတွေရှိတဲ့ကြားက SAT မြို့အပြင်ဘက်ပိုင်းတွေကိုအနောက်ပိုင်းမစ္စရာတာမြို့တိုက်ခိုက်ရေးသမားတွေကခြိကပ်နိုင်ခဲ့ပါရယ်လီဗျာအစိုးရကိုကုလသမဂ္ဂကကြောထောက်နောက်ခံပေးထားတာပါ SAT စစ်ပွဲအတွင်းအစိုးရတပ်သား100ထက်မနည်းတေဆုံးခဲ့တယ်လို့400ထက်မနည်းဒဏ်ရာရသွားတယ်လို့လီဗျာအစိုးရကပြောပါရယ်ရှင်
စီးရီးယားနိုင်ငံရဲ့မြို့တော်ဒမက်စကတ်ရဲ့စင်ကြေဘုံဥယျာကရှီးအိုက်မွတ်စလင်တွေရဲ့ဘာသာရေးအထွတ်မြတ်ပိတ်မှန်မှာဘုံနှလုံးပောက်ကွဲခဲ့တာကြောင့်လူ10ဦးတည်းမနေသေဆုံးပြီးလူတော်တော်များများဒဏ်ရာရသွားပါတယ်။ဒမက်စကတ်မြို့တောင်ဘက်ပိုင်းကစီးရီးယားဇီနက်ပိတ်မှန်အဝင်ဝမှာအသေးခံဘုံခွဲခဲ့တာဖြစ်တယ်လို့စီးရီးယားဆိုရပိုင်းသတင်းဌာနကပြောပါတယ်။ကမ္ဘာတစ်ဝန်းလုံးကရှီးအိုက်မွတ်စလင်တွေအတွက်တိတ်ကိုအရေးပါလာတဲ့အဆောင်အအုံတွေတင်းတင်းကြပ်ကြပ်ချထားတဲ့ဂူပိတ်ပံအနီးကားဘုံတစ်လုံးပောက်ကွဲပြီးမှပိတ်မှန်ဝင်ပေါက်မှာအသေးခံဘုံခွဲခဲ့တာပါ။တေဆုံးသူအရေးတွက်ဟာစီးရီးယားအစိုးရပြောတာတက်များပြီးတေဆုံးသူစုစုပေါင်း12ဦးတည်းမနည်းရှိသလိုဒဏ်ရာသူဒါဇင်နဲ့ချီရှိတယ်လို့ပြည်ထောင်ချေဆိုင်စီးရီးယားလူအခွင့်ရေးဆိုင်ရာလေလာဆောင်ကြည့်အဖွဲ့ကပြောပါတယ်ဒီတိုက်ခိုက်မှုအတွက်ဘယ်သူကမှသူတို့လက်ချက်ဖြစ်ကြောင်းချက်ချင်းထုတ်ပြောတာမရှိသေးပါဘူးဒီဒေသတွင်အရင်ကဖြစ်ပွားခဲ့တဲ့ဘုံခွဲတိုက်ခိုက်မှုတွေကိုတော့သူတို့လက်ချက်ဖြစ်တဲ့ကြောင်း IS အစိုးရသမားတွေကမကြာခဏပြောဆိုခဲ့ပူပါတယ်
IS စစ်သွေးကြော်တွေဟာအာဖဂန်နစ္စတန်အရှေ့ပိုင်းမှာအာယုံမတိုက်ခင်ပြုလုပ်တဲ့တိုက်ခိုက်မှုတစ်ခုအတွင်းခရိုင်အစ်င့်ရဲတပ်ဖွဲ့အကြီးကဲတူအပါဝင်အ ਨੇ စုံလုံခြုံရေးတပ်ဖွဲ့ဝင်6ဦးလောက်ကိုတပ်ဖြတ်ခဲ့တယ်လို့အာဖဂန်အာဏာပိုင်တွေကပြောပါရယ်ပါကစ္စတန်နဲ့နယ်နိမိတ်ချင်းဆက်ဆက်နေတဲ့နဂါဟာပြည်နယ်ဟတ်စကာမေနာခရိုင်ကရဲဌာနကိုတိုက်ခိုက်မှုတစ်ခုအတွင်းနှစ်နာရီကြာအပြန်အလှန်တိုက်ခိုက်မှုတွေဖြစ်ပြီးတော့အပြီးအ ਨੇ စုံ IS စစ်သွေးကြော်15ဦးသေဆုံးပြီးတော့9ဦးဒဏ်ရာရသွားတယ်လို့ပြည်နယ်အစိုးရအဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်ကဆိုပါရယ်အာဖဂန်တပ်ဖွဲ့တွေဟာအ ਨੇ စုံရဲတပ်ဖွဲ့ဝင်6ဦးဒဏ်ရာရသွားပေမဲ့စစ်ကူတွေအချိန်မီရောက်လာတဲ့အတွက် IS တွေကိုချေမှုန်းနိုင်ခဲ့တယ်လို့အယတူလာခါမီနီက VOA ကိုပြောပါရယ်။ဒီခါမှာရှင်အယတူလာခိုဂန်နီက VOA ကိုပြောပါရယ်။အိနီချင်းခရိုင်မှာတော့တောက်ကြနေဝှပြုချိန်အတွင်းပလီတစ်ခုမှထောင်ထားတဲ့လက်ပစ်ဘုံးတစ်လုံးပောက်ကွဲခဲ့တာကြောင့်အ ਨੇ စုံဝှပြုသူ4ဦးသေဆုံးပြီးတော့90ထက်မနည်းဒဏ်ရာရသွားပါရယ်။အရတားတွေကိုအခုလိုပြစ်မှတ်ထားတိုက်ခိုက်လိုက်တာဟာစစ်ရာဇဝမှုအဖြစ်ကုလသမဂ္ဂကရှုံချလိုက်ပါတယ်။ Islamic Taliban တွေကတော့ဘုံးပေါက်ကွဲမှုဟာသူတို့လှုပ်ဆောင်တာမဟုတ်တဲ့အကြောင်းညှင်းဆန်းထားပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံတွင်ကလူနည်းစုတွေနဲ့တက်ကြွလှုပ်ရှားသူတွေကိုပိတ်မှတ်ထားပြီးရဲရဲဆက်ဆက်တိုက်ခိုက်နေတဲ့လုပ်ရက်တွေကိုနိုင်ငံတော်ဝန်လုံးရပ်တန့်သွားအောင်နှိမ်နင်းတဲ့အနေနဲ့ IS အစွန်းရောက် ဝါဒဆွဲကင်သူဒါဇင်အနေငယ်ပါဝင်ရာဇမစ်မှုကျူးစွန်သူတွေဖြစ်ယုံကြည်ရသူအယောက်1600ဝန်းကျင်ကိုအာဏာပိုင်တွေကဖမ်းဆီးလိုက်တယ်လို့ဒီကနေ့စနေနေ့မှာပဲရဲကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်ကဟိန်းနူဘာသာဝင်နှစ်ဦးကိုတပ်ဖြတ်မှုအပါအဝင်လူနည်းစုတွေအပေါ်တိုက်ခိုက်တဲ့လုပ်ရက်တွေကြောင့်ဝန်ကြီးချုပ်ရှိတ်ဟာစီနာအစိုးရအနေနဲ့နိုင်ငံရေးမှာလူနည်းစုတွေလုံခြုံမှုရှိအောင်လုပ်နိုင်ပါမလားဆိုပြီးနိုင်ငံတကာအသိုင်းအဝိုင်းကမေးခွန်းထုတ်လာနေကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဟာဆွန်နီမွတ်စလင်အများစုရှိတဲ့နိုင်ငံဖြစ်ပါတယ်။စစ်သွေးကြွတွေလို့ယူဆရသူတွေပုံအောင်နေနိုင်တဲ့နေရာတွေကိုရဲတွေနဲ့စစ်ကူတပ်ဖွဲ့တွေကကြာတာပရိညာမှာနိုင်ငံတော်ဝန်ဖြန့်ကျက်စီးနှင်းရှာဖွေခဲ့ကြပြီးလူပေါင်း1600ဝန်းကျင်ကိုဖမ်းဆီးထိန်းသိမ်းလိုက်တယ်လို့ရဲကပြောပါတယ်။ရဲပြောခွင့်ရကော်ရူအစ္စလာမ်ရဲ့အဆိုအရဖမ်းဆီးခံရသူအများစုဟာရာဇဝတ်ပြစ်မှုအသေးလေးတွေကျူးလွန်နေတွေဖြစ်ပြီး38ယောက်ကတော့ IS2 ရဲ့ Islamic အစိုးရဝါဒဆွဲကင်သူတွေဖြစ်ပုံရတယ်လို့ဆိုပါတယ်။ဖမ်းဆီးခံထားရသူတယောက်ကမှထိတ်တိုက်ခိုက်ဖို့အဆင့်မြင့်စီစဉ်သူတွေအမိန်ပေးခဲ့စေကိုင်းသူတွေဖြစ်ပုံမရဘူးလို့ရဲကဆိုပါတယ်။ဖမ်းဆီးခံထားရသူအားလုံးအခုချိန်မှာထောင်ထဲမှာထိန်းသိမ်းထားတာပါ။ပြီးခဲ့တဲ့နှစ်နှစ်အတွင်းဒီလိုအလားတူတပ်ဖြတ်မှုမျိုး18ကြိမ်ရှိခဲ့ပြီးအရေးယူအပြစ်ပေးမပေးနိုင်တဲ့အပေါ်ဟာစီနာအစိုးရကဝေဖန်ခံနေရတာပါ။အရင်ကတိုက်ခိုက်ခံရတဲ့သူတွေထဲမှာလိင်တူစုံမတ်သူတွေအရေးလှုပ်ရှားသူတွေလွတ်လပ်တဲ့အတွင်းမြင်ရှိတဲ့ပညာရှင်တွေဘာသာရေးဂိုင်းကနအစွဲကင်းတဲ့ဘလော့ဂါတွေဟိန်းနူခရစ်စတန်နဲ့ရှီးယိုက်မွတ်စလင်တွေပါဝင်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဟာဘာသာရေးအစွဲကင်းတဲ့နိုင်ငံတစ်ခုဖြစ်ပေမဲ့နိုင်ငံလူဦးရေ90ရာခိုင်နှုန်းလောက်ဟာမွတ်စလင်တွေဖြစ်ပါတယ
်။ VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1.39လိုက်ဒိုမီတာ25 kHz 11965လိုက်ဒိုမီတာ32 kHz 9325လိုက်ဒိုမီတာ57 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုက်လက်မီတာ190 kHz 1905တို့ကနေလဲထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအေကနေစနေနေ့ညဖက်တနင်္ဂနွေကိုဆက်လက်ထုတ်လွှင့်နေပါတယ်Republican သမရာလောင်းဖြစ်ခဲ့ဖူးသူ Mitt Romney ဟာဒီနှစ်ပါတီကိုစားပြုသမရာလောင်းဖြစ်ဖို့တေချာတလောက်ဖြစ်နေတဲ့ Donald Trump ရဲ့လူမျိုးရေးနဲ့အမျိုးသမီးတွေကိုနှိမ်ချပြောဆိုတဲ့မှတ်ချက်စကားတွေကိုထောက်ပြပြီးတော့သူ့အနေနဲ့လာမယ့်နိုဝင်ဘာရွေးကောက်ပွဲမှာ Trump ကိုမဲပေးမှာမဟုတ်ဘူးလို့ပြောလိုက်ပါတယ်။ American သမရာတွေဟာ American နိုင်ငံရဲ့သဘာဝဇယိုက်လက္ခဏာတွေအပေါ်သက်ရောက်မှုရှိစေတဲ့အတွက်လူမျိုးရေးဝါဒဖက်လိုက်မှုနဲ့အမျိုးသမီးတွေကိုနှိမ်ချတဲ့အပြောအဆိုတွေကိုရှောင်ကြဉ်ဖို့လိုတဲ့အပြင်ဒီအကြောင်းအရာတွေဟာ American နိုင်ငံရဲ့နှလုံးသဲဖို့နဲ့ဇယိုက်လက္ခဏာတွေအတွက်သိက္ခာအနည်းရှိစေပါတယ်လို့ Mitt Romney က CNN သတင်းဌာနနဲ့အင်တာဗျူးမှာပြောပါတယ်သူအနေနဲ့ Democratic Party သမရာလောင်းကိုလည်းမဲပေးမှာမဟုတ်ဘူးလို့ဆိုပါတယ် Hillary ရဲ့မူဝါဒတွေဟာနိုင်ငံအတွက်တင့်တော်မှန်ကန်မှုမရှိဘူးလို့ထင်တယ်လို့လည်း Mitt Romney ကပြောပါတယ်သူတို့ကိုမဲပေးမဲ့အစား Libertarian Party သမရာလောင်း Gary Johnson ကိုမဲပေးဖို့စဉ်းစားနေတယ်လို့ Romney ကပြောလိုက်တာကြောင့် Republican Party ကောင်းဆောင်သူအနေနဲ့အတော်ထူးခြားတဲ့ဝန်ခံပြောဆိုမှုတခုဖြစ်လာပါတယ်Donald Trump ဟာနိုင်ငံရဲ့အတွေ့အကြုံလုံးဝမရှိတဲ့အပြင်သူ့ရဲ့ conservative ယူဝါဒအပေါ်မေခွန်းထုတ်စရာတွေရှိနေတဲ့အတွက် Republican Party မှာသဘောထားကွဲပြားမှုတွေရှိနေတာဖြစ်ပါတယ်။ Trump ရဲ့ကြမ်းကြမ်းတမ်းတမ်းနဲ့ဒဲ့တို့ပြောဆိုမှုတွေကြောင့်သူ့ထက်ပိုပြီးတော့အတွေ့အကြုံရှိတဲ့သမ္မတကိုယ်စားလှယ်လောင်းအတော်များများအပေါ်အောင်ပွဲခံနိုင်ခဲ့ပေမဲ့လို့ Republican Party ကောင်းဆောင်အတော်များများနဲ့လည်းအလံကွာသွားစေပါတယ်။ဒါပေမဲ့လို့ Republican Party ဝင်မဲဆန္ဒရှင်တွေကတော့ပါတီကောင်းဆောင်တွေကိုကျော်လွန်ပြီးတော့ Trump ကိုမဲပေးခဲ့ကြတာဖြစ်ပါတယ်။
လေယောင်ကြီးစွမ်းအင်တသက်နဲ့ကဘာပတ်ပြန်တန်းနဲ့ Solar Impulse 2 လေယာဉ်ဟာသူ့ရဲ့ခရီးတစ်ထောက်အဖြစ် John F. Kennedy အပြည့်အစုံရဲ့လေယာဉ်ဝင်းကိုမဆင်းသက်ခင်နယူးယောက်မြို့ကလေတပါတီရုပ်ထုပေါ်ကိုဒီကနေ့မနက်အစောပိုင်းမှာလှည့်ပတ်ပြီးပြန်တန်းခဲ့ပါတယ်။ Solar Impulse 2 လေယာဉ်ဟာ Pennsylvania ပြည်နယ် Allentown မြို့ကနေတောက်ကြနေနှောင်းပိုင်းကထွက်ခွာလာတာဖြစ်ပြီး John F. Kennedy အပြည့်အစုံရဲ့လေယာဉ်ဝင်းကို9နာရီကြာပြန်တန်းခဲ့တာဖြစ်ပါတယ်။ဒီခီးစဉ်ကိုလည်း Switzerland လေယာဉ်မှူးပန်တရန်ပီကတ်နဲ့အန်ဒရေဘော့ချ်ဘတ်စ်တို့ကပူတွဲမောင်းနေကြတာဖြစ်ပါတယ်။တပ်ဆင်နဲ့စွတ်အင်းဤပညာတွေကိုအသုံးပြုပြီးလေရင်ပြန်တန်းနိုင်တယ်ဆိုတာကိုပြသဖို့ခုလိုလောင်စာစီမတုံးမဲပြန်တန်းပြခဲ့တာလို့စီစဉ်သူတွေကပြောပါတယ်။သူတို့ရဲ့အဆုံးစွန်ကြီးမန်းချက်ကတော့2015ခုနှစ်မက်စလာကစတင်ပြန်တန်းခဲ့တဲ့ RS ဝါများပြည်တော်စု UAE ကအဘူဒါဘီကိုပြန်ပြီးပြန်တန်းသွားဖို့ဖြစ်ပါတယ်။ကမ္ဘာပတ်ခီးစဉ်တွင်အိုမန်၊မြန်မာ၊တရုတ်၊ဂျပန်နဲ့ဟာဝိုင်သာမကအမေရိကန်နိုင်ငံတွေကမြို့တော်တော်များများမှလည်းဆင်သက်ခဲ့ပါတယ်။
ပရတီနိုင်ငံမှာဖယင်မကြီးရဲ့သက်တော်90မြောက်မွေးနေ့ပွဲကိုပြီးခဲ့တဲ့ဧပြီလ23ရက်ကတနင်္ဂနွေလုံးအတိုင်းတာနဲ့ကျင်းပခဲ့ပြီးတော့ဖြစ်ပေမဲ့လို့မနေ့တောက်ကြနေ့ကစပြီး Saints Paul ဖျားเจ้าမှာကြီးကျယ်တဲ့အခမ်းအနားတွေဆူတောင်းဝတ်ပြုမှုတွေနဲ့3ရက်ကြာထပ်ပြီးကျင်းပနေကြပါရယ်ပရတီနိုင်ငံဟာဖယင်မကြီးရဲ့မွေးနေ့ကိုတနေ့မှာ2ကြိမ်ကျင်းပလိမ့်ရှိပါရယ်သူ့ရဲ့တကယ်မွေးနေ့မှာ2ကြိမ်ကျင်းပပြီးတော့လန်ဒန်မြို့ရဲ့တော်ဝင်ပန်းခြံတွေမှာပ ူနွေးတဲ့နေရောင်ကြီးကောင်းကောင်းရတဲ့ဂျွန်လအစောပိုင်းမှာနောက်တစ်ကြိမ်ကျင်းပတာဖြစ်ပါတယ်။တောက်ကြနေကပြုလုပ်တဲ့အခမ်းအနားမှာတော့အဲ့ဒီနေ့မှာကြာရောက်တဲ့ဘုရင်မကြီးရဲ့ကျင်းရတော်မင်းသားကြီးဖီလစ်ရဲ့တက်တော်65နှစ်မြောက်မွေးနေ့အတွက်တနတ်40ချက်ပြစ်ဖောက်ပြီးတော့ဂုဏ်ပြုခဲ့ပါတယ်။ဒီအခမ်းအနားကိုသားတော် Charles မင်းသားနဲ့ကျင်းရတော် Camilla မြေတော်မင်းသား William နဲ့ဇနီး Kate Middleton မင်းသားငယ် Henry နဲ့အတူတော်ဝင်မိသားစုတွေနဲ့နိုင်ငံရေးကောင်းဆောင်တွေတက်ရောက်ပြီးလူလူနဲ့အတူ God Save the Queen ဆိုတဲ့တခြင်းကိုတမ်းပြိုင်တိဆိုခဲ့ကြပါတယ်။ဘုရင်မကြီးရဲ့မွေးနေ့ဖြစ်တဲ့ဒီကနေ့စနေနေ့မှာတော့ British မြင်းတပ်တွေရဲ့ Trooping the Colour Parade ချစ်တက်ပွဲကိုကျင်းပနေကြပါတယ်။ဘုရင်မကြီးရဲ့မွေးနေ့အတွက်ဒနသဟာယနိုင်ငံတွေနဲ့ American ပြည်ထောင်စုမှာလည်းအလားတူပါတီပွဲတွေကျင်းပနေကြပါတယ်ရှင်။
American တက္ကသိုလ်တွေမှာဝင်ခွင့်ရဖို့အတွက်ကျောင်းသားတွေရဲ့အရေးသွေးကိုစစ်ဆေးတဲ့ ACT စာမွေးရဲ့တာဝန်ရှိသူတွေဟာစာမွေးမေးခွန်းတွေခွဲယူခံလိုက်ရတာကိုအတည်ပြုပြီးတဲ့နောက်စနေနေ့ကတောင်ကိုရီးယားနဲ့ဟောင်ကောင်မှာစစ်ဆေးဖို့ရှိတဲ့စာမွေးတွေအလုံးကိုဖျက်သိမ်းခဲ့ပါတယ်။တောက်ကြနေကစာမွေးနဲ့ဆိုင်တဲ့အချက်လက်တွေခွဲယူခံခဲ့ရတဲ့အကြောင်းခိုင်မာတဲ့ထောက်ထားတွေရခဲ့ပြီးတဲ့နောက်နေရာ56ခုမှာဖြစ်ဆိုမဲ့သူ 9,500 ဦးအတွက်စာမွေးစစ်ဆေးမဲ့အစီအစဉ်ကိုအချိန်ကပ်ပြီးဖျက်သိမ်းလိုက်ရတယ်လို့ ACT ကုမ္ပဏီရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။ဒါဟာတနင်္ဂနွေလုံးတိုင်းတာနဲ့စာမွေးစစ်ဆေးမဲ့အစီအစဉ်ကိုလူသိရှင်ကြားဖျက်သိမ်းလိုက်ရတာပထမဦးဆုံးချိန်ဖြစ်တယ်လို့လည်းသူကပြောပါတယ
်။နောက်ဆုံးရနိုင်ငံကသတင်းတွေကိုနန်းလောင်နဲ့ကိုရဲကောင်တို့ကြီးညာပေးတော်ဖြစ်ပါတယ်။တော်ရစင်နေနေနဲ့ကျွန်တော်တို့ VOA ကနေထုတ်လွှင့်ပေးနေတဲ့နောက်ဆုံးရနိုင်ငံကသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ www.burmese.voanews.com ဆိုတဲ့အင်တာနက်စာမျက်နှာမှာနားဆင်ဖတ်ရှိလို့ရသလိုအဲဒီမှာရုပ်သံအစီအစဉ်တွေကိုလည်းကြည့်ရှုနိုင်ပါတယ်။ဒါပြင် VOA ရဲ့ Facebook နဲ့ Twitter စာမျက်နှာတွေကတဆင့်လည်းကြည့်ရှုနိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့မြန်မာနိုင်ငံပညာရေးနဲ့ဆိုင်တဲ့သတင်းကိုပြောပြကြပါမယ်။မြန်မာနိုင်ငံရဲ့ပညာရေးစနစ်ဟာမကြာခဏပြုပြင်ပြောင်းလဲမှုလုပ်တဲ့အစမ်းသက်ခံပညာရေးစနစ်မဟုတ်ပဲကျောင်းသားလူငယ်တွေအနာဂတ်ဘဝအတွက်သင်ကြားတက်မြောက်စေတဲ့ပညာရေးစနစ်ဖြစ်အောင်ဖော်ဆောင်သင့်တယ်လို့ပညာရေးတိုင်းဝိုင်းကပြောဆိုလိုက်ပါတယ်။ဒီကနေ့တက္ကသိုလ်ဝန်ထမ်းဆောင်ဝါအောင်စရင်တွေထွက်လာပြီးနောက်အခုလိုသုံးသပ်သွားကြတာပါ။မတ်စုမုံကအပြည့်အစုံတင်ပြပေးထားပါတယ်ခင်ဗျာ။
မြန်မာနိုင်ငံတဝမ်းလုံးနဲ့နိုင်ငံပြင်ပကဖြည့်ဆို့ခဲ့ကြတဲ့10တန်းကျောင်းသူကျောင်းသားတွေပြီးခဲ့တဲ့2016ခုနှစ်မတ်လတုန်းကဖြည့်ဆို့ခဲ့ကြတဲ့တက္ကသိုလ်ဝန်ထမ်းစာမွေးအောင်ခြင်းကိုဒီကနေ့ဇွန်လ17ရက်နေ့မနက်6:00တိတိမှာပညာရေးဝန်ကြီးဌာနမြန်မာနိုင်ငံစာစစ်ဦးစီးဌာနကထုတ်ပြန်လိုက်ပြီးဖြစ်ပါတယ်။ဒီနှစ်အတွက်တက္ကသိုလ်ဝန်ထမ်းတိုင်းဒေသကြီးနဲ့ပြည်နယ်အလိုက်စာမွေးအောင်မြင်မှုနှုန်းကဖြည့်ဆို့ခဲ့သူပေါင်းရဲ့30ရာခိုင်နှုန်းဝန်းကျင်လောက်ပဲအောင်မြင်ခဲ့တာမို့အရင်နှစ်တွေကထက်အောင်ချက်အတော်လေးကိုလျော့နေခဲ့ရပါတယ်။2016ခုနှစ်တက္ကသိုလ်ဝန်ထမ်းစာမွေးမှာအောင်ချက်နေခဲ့တယ်လို့ဆိုပေမဲ့ရန်ကုန်တိုင်းဒေသကြီးကနေဝင်ရောက်ဖြည့်ဆို့ခဲ့သူတွေထဲမှာငါးဘာသာဂုံတုရှင်အဖြစ်အောင်မြင်ခဲ့တဲ့မောင်ကျော်မင်းထက်ကတော့စာသင်နှစ်အစကတည်းကနေစာလိုအသွန်ခွန်ဆိုင်စ조사ခဲ့တဲ့အတွက်အခုလိုငါးဘာသာဂုံတုရလက်ကိုစုခုခဲ့တာဖြစ်တယ်လို့သူကအခုလိုပြောပါတယ
်။ကိုယ့်ရဲ့စာမွေးဖြည့်ပြီးတဲ့အစပြီးတော့တရက်နဲ့ပြန်လာပြီးကျွန်တော်ဆယ်ရက်သွားစာပြီးမောင်းလာပါခင်ဟိုတစ်နှစ်လုံးပေါ့လေဟိုအဓိကတော့ဘာအကုန်အော်ဒီလိုတော့မှန်းလာပါခင်အကုန်လုံးကဟိုတဝိုင်းလုံးအတုံခွန်ဆိုင်နဲ့ကျေးရပါခင်ဗျာ။ဆရာရောဟောဂိုက်တရောမိဘရောပတ်မုံမှုတောင်ကျွန်တော်အခုအနည်းပတ်လုံးစာကောင်းကျေးရနိုင်ရယ်ဆံွဲမှာလဲကောင်းဖြစ်ဆိုနိုင်ရပါခင်ဗျာ။ဟုတ်ဟုတ်ဂုံရအင်္ဂလိပ်စာဟုတ်သင်္ချာ chemistry physics bio ပါကျွန်တော်ဝါနာပါအင်ဂျင်နီယာလိုင်းစက်ဖို့ကြည့်ထားပါခင်ဗျာ။ဟုတ
်တက္ကသိုလ်ဝင်တဲ့စာမွေးကိုကိုယ်တိုင်ဖြည့်ဆို့ခဲ့ပေမဲ့ကြာရှုံးခဲ့တဲ့ကျောင်းသားမောင်အောင်မင်းခိုင်ကဒီကနေ့စနေနေ့မနက်ပိုင်းအောင်စရင်ထုတ်ပြန်ပေးခဲ့တဲ့အခြေအနေနဲ့ပတ်သက်ပြီးအခုလိုပြောပြပါဗ
ျ။ကျောင်းခမရဲ့အောက်ထပ်ရှိမှာကတဲ့နောက်ပြီးတော့ပညာရေးမှုယုံနေမှာထားတယ်အလဲတန်းကျောင်းထက်ကန်ကျောင်းနေအဲ့လိုမှာတန်းတက်တဲ့ကျောင်းတွေမှာအကုန်ထားတယ်ဗျ။အချင်းရတဲ့ဝင်ချောင်းလိုက်လို့ပညာထားတယ်ဗျ။ဒီနေ့ကကျွန်တော်လည်းအရင်ကြီးလည်းတော့လည်းမထားကြဘူးကျွန်တော်လည်းဒီဖြေခဲ့ကျွန်တော်ဒီနေ့ပေါ့အောင်တဲ့ဖြေရှိရတဲ့လူရှိရစာမေးခွန်းစာလွန်းလွန်းနဲ့ခတ်တယ်ဗျ။
အခုလိုမျိုးအောင်မြင်မှုနှုံးနည်းလွန်းရတာဟာမြန်မာနိုင်ငံတွင်းမှာအခြေခံပညာသင်ကြားတဲ့ပညာရေးစနစ်ခိုင်မာမှုမရှိဘဲစမ်းသပ်ပညာရေးစနစ်ကြောင့်ဖြစ်ရတယ်လို့အခြေခံပညာအထက်တန်းအလယ်တန်းမူလတန်းကဆရာဆရာမတွေနဲ့စုဖွဲ့ထားတဲ့မြန်မာနိုင်ငံဆရာဆရာမများအဖွဲ့ချုပ်ကပြောဆိုလိုက်ပါတယ်။ဒုဥက္ကဋ္ဌဦးသူတကအခုလိုပြောပါတယ
်။မြန်မာပညာရေးစနစ်ကဒီ10တန်းနဲ့အကဲဖြတ်တာဟုတ်တော့ကျွန်တော်တို့အမှားယူတဲ့စနစ်လို့မြင်တယ်။အဲ့တော့ဗမာပြည်မှာကျတော့ကျွန်တော်တို့ကသူငယ်တန်းနေရောအရင်9တန်းထိပေါ့နော်4တန်းနဲ့8တန်းကိုကျွန်တော်တို့ပြန်ပြီးတော့ဟိုအစိုးရစစ်ဆောင်မှုဝယ်တွေထည့်တယ်အဲ့တော့ကျွန်တော်တို့ကပညာရေးကကမောက်ကမဖြစ်သွားတယ်အဲ့တော့ဆောင်မှုဝယ်အောင်မှလူတယောက်ကတော်တယ်ဆိုတော့လည်းကျွန်တော်တို့ကလက်ခံလို့မရတော့ပါဘူးဒီချက်ထဲမှာဒီ70အောင်မှတက်ကလူတက်မယ်ကျွန်တော်80ကတော်တော်မတော်တော့ဘူးဆိုတော့တိုင်းပြည်ကအင်တာနက်နားတဲ့အခြေအနေပေါ့နော်အဲ့တော့အဓိကလုပ်တဲ့နာကျွန်တော်တို့ကဒီ70စနစ်ကြီးကိုပြင်သင့်တယ်ပေါ့နော်တက်သူဝင်ခွင့်ကိုသူတက်ကလူကိုလိုက်ပြီးကြခေါ်မှသာအဆင်ပြေတဲ့ကိစ္စတွေဖြစ်လာရင်ဗျာ အမြန်ဆုံးပြန်လည်ပြီးတော့ကျင်းပဖို့လိုအပ်တယ်ပေါ့နော
် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရတဲ့လက်ထက်မှာနိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်တော်ဆန်းစုကြည်ကိုတိုင်ပညာရေးဝန်ကြီးအဖြစ်အရင်ဒီအစိုးရတဲ့တက္ကသိုလ်ကတာဝန်ယူခဲ့ပေမဲ့အခုမှတော့ပညာရေးဝန်ကြီးဒေါက်တာမျိုးသိန်းကြီးကိုပညာရေးဝန်ကြီးအဖြစ်တာဝန်လွှဲပြောင်းပေးရပြီးတဲ့နောက်မှာနိုင်ငံရဲ့အနာဂတ်ပညာရေးစနစ်ကိုနိုင်ငံတကာအစ်စ်မီအစ်စ်မြင့်ပညာရေးစနစ်ဖြစ်အောင်ဆောင်ရွက်နေပါတယ်လို့ပညာရေးဝန်ကြီးတက်ကပြည်သူ့လွှတ်တော်မှာလက်တလောပြောဆိုထားတာပါအစိုးရတဲ့လက်ထက်ပညာရေးစနစ်အတွင်မဖြစ်မနေပြုပြင်ပြောင်းလဲတဲ့အချက်တွေနဲ့ပတ်သက်လို့ကိုရိုင်းဒီမိုကရေစီပညာရေးစနစ်ပြုပြင်ပြောင်းလဲရေးအတွက်အကြမ်းဖက်ရိုက်နှက်ခံပြီးငြင်းငြမ်းစွာဆန္ဒပြတောင်းဆိုခဲ့သူဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်အခြေခံပညာကျောင်းသားများသမဂ္ဂဥက္ကဋ္ဌဖြစ်သူမောင်အောင်မင်းခိုင်ကအခုလိုပြောပါရစေ
။ကျွန်တော်အနေနဲ့ဒီကဲပညာရေးဟာပြည့်ပြည့်စနစ်ကြီးကိုပြုပြင်ပြောင်းလဲပေးခြင်းနဲ့ဘာလို့လဲဆိုတော့ကျွန်တော်စာတင်နဲ့စာတင်ပြီးတော့ချက်တယ်။အဲဒါကျွန်တော်ပြည့်ပြည့်စနစ်ကိုအဓိကမလုပ်ခဲနဲ့ကျွန်တော်လေးလံ့ရေးပါနေနောက်ပြီးတော့သင်္ဘာခိုင်းတာတွေနောက်ပြီးတော့ဘူးတိတာတွေရှာဝေခိုင်းပြီးတော့ကျောင်းသားတွေရဲ့သင်ကြားမှုကိုလည်းမြင့်တင်ပေးပေးခြင်းနဲ့ရ
။အစိုးရတက်လက်ထက်မှာနိုင်ငံအနာဂတ်လူငယ်တွေအတွက်အသက်တမျှအရေးကြီးတဲ့မြန်မာပညာရေးစနစ်ပြောင်းလဲမယ်လို့မြန်မာနိုင်ငံဆရာဆရာမများအဖွဲ့ချုပ်ဒုဥက္ကဋ္ဌဦးတူတာကတော့ယုံကြည်မျှော်လင့်ပါတယ်
။ပညာရေးကတော့အရင်အစိုးရခေတ်အဆက်ဆက်အစိုးရနဲ့မတူတဲ့ပုံစံနဲ့ရလာလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်။အခုဆိုရင်လည်းကျွန်တော်တို့အခြေခံပညာကျောင်းတွေမှာလက်ပြီးလက်ယူမှုရဒီကျောင်းပွင့်ရာသီမှာရောင်းလက်မစားရတော့ဘူး၊ရောင်းမတောင်းရတော့ဘူး။အဲဒါကြောင့်မို့ကျွန်တော်တို့ကတော့ဘောင်စန်းစုကြည်ဥတော်နဲ့ NLD အစိုးရညမပညာရေးကိုသောကန်တမန်ပြည်ပြောင်းလဲနိုင်လိမ့်မယ်လို့တော့ယုံကြည်ပါတယ်ခင်ဗျ
။နိုင်ငံပြင်ပနိုင်ငံခြားကတန်ရုံနေပါဖြေဆိုခဲ့သူတွေအပါအဝင်နေပြည်တော်နဲ့တိုင်းဒေသကြီးပြည်နယ်အသီးသီးကဖြေဆိုခဲ့သူတွေရဲ့2016တက္ကသိုလ်ဝင်စာမွေးရလဒ်တွေကိုထုတ်ပြန်ရမှာတော့လမ်းမဆက်သွယ်ရေးခက်ခဲတဲ့ဒေသတွေအတွက်ညမအတန်ရေဒီယိုကကြေညာပေးခဲ့ပြီးအွန်လိုင်းကနေလဲစာမွေးရလဒ်တွေကိုသက်ဆိုင်ရာပြည်နယ်နဲ့တိုင်းမြို့နယ်တွေအလိုက်ကြည့်ရှုနိုင်မှုအတွက်မြန်မာနိုင်ငံပညာရေးဝန်ကြီးဌာနစာစစ်ဦးစီးဌာနကစီစဉ်ပေးထားပါတယ်ရှင်
မဆုမပြောပြသွားတာဖြစ်ပါတယ်အခုတော့ပြင်သစ်မှာကျင်းပနေတဲ့ Euro 2016ပွဲဒီဘက်ကိုအလဲပေးကြပါတယ် Euro 2016ဥရောပဖလားဖွင့်ပွဲနေ့မှာတော့အင်ရှင်ပြင်သစ်အနိုင်ရအောင်ပွဲခံခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့အုပ်စုဘီကအင်္ဂလန်နဲ့ရုရှားဝေးလ်စ်နဲ့ Slovakia တို့ကစားကြမှာပါအင်္ဂလန်တင်းကရုရှားနဲ့ကစားဖို့အသင့်ဖြစ်နေပြီလို့အင်္ဂလန်အသင်းခေါင်းဆောင် Wayne Rooney ကပြောလိုက်ပြီးတော့နီးပြ Ryan Hodgson ကလည်းအင်္ဂလန်အသင်းအနေနဲ့စိုးရိမ်စိတ်မရှိဘဲကစားဖို့လိုတယ်လို့ဆိုပါတယ်တစ်ဖက်မှာလည်း Marseille မြို့မှာတော့အင်္ဂလန်နဲ့ရုရှားပြိတ္တပြဿနာဖြစ်လို့ပြင်သစ်ရဲကလူစုခွဲနေနေခဲ့ရပြီးတော့အင်္ဂလန်ပြည်သက်တချို့လည်းအဖမ်းခံခဲ့ရပါတယ်ဒီပွဲပေါ်ပြင်ဆင်မှုတွေနဲ့ပွဲကျုပ်30ချက်တွေကိုနားဆင်ကြည့်အောင်ပါဗျာယူရို2016ရဲ့ဖွင့်ပွဲနေ့မှာအင်ရှင်ပြင်သစ်အသင်းကပွဲပြီးကနေတမနစ်အလုံးမှာရှေ့တန်းလူဒီမီထရီပါယက်တွင်တဲ့ဂိုးနဲ့ရိုမေးနီးယားကိုငကိုးတကိုးနဲ့နိုင်ပြီးတော့အင်ရှင်အသင်းနဲ့ပြည်သက်တွေအောင်ပွဲခံခဲ့ပါတယ်ပြင်သစ်တော့ဒါကအဖိုးတန်3မှတ်ဖြစ်သလိုရှေ့ဆက်အမှတ်ခီးတွက်လည်းအရေးပါတဲ့ရလန်းလို့ဆိုရမှာပါဒီကနေ့ဂျွန်လာ17ရက်နေ့ပွဲစဉ်တွေမှာတော့မြန်မာစံတော်ချိန်9နာရီခွဲမှာအုပ်စု A ကဆွစ်ဇာလန်နဲ့အော်ဘေးနီးယား10နာရီခွဲမှာအုပ်စု B ကဝေးလ်စ်နဲ့ Slovakia မြန်မာစံတော်ချိန်တနင်္ဂနွေနေ့မနက်10နာရီခွဲမှာတော့ဘောလုံးဘိုးရဲ့အင်္ဂလန်နဲ့ရုရှားတို့ကစားကြမှာပါဒီကနေ့ကစားမယ့်ပွဲတွေထဲမှာပြိသက်အာယုံကိုအဖမ်းစားနိုင်ဆုံးကတော့အင်္ဂလန်နဲ့ရုရှားပွဲလို့ဆိုရမှာပါရုရှားအသင်းဟာအသင်းကောင်းတစ်သင်းဖြစ်ပြီးတော့ကစားသမားကောင်းတွေပါတယ်လို့အင်္ဂလန်နီးပြ Ryan Hodgson ကတော့ပြောလိုက်ပါတယ်
We are fully aware of what a good team Russia are. We're very aware of the experience and the quality of their players.
Russia အသင်းဘယ်လောက်ကောင်းလဲပြီးတော့သူတို့ကစားသမားတွေအတွေ့အကြုံရှိပြီးဘယ်လောက်ကောင်းလဲဆိုတာကျွန်တော်တို့ကောင်းကောင်းသိပါတယ်။သူတို့ကစားပုံကိုကျွန်တော်တို့လေ့လာထားတာပေါ့။ Russia နည်းပြလဲကျွန်တော်တို့လိုပဲဖြစ်မှာပါ။သူဘက်ကအဲ့ဒီလိုမဟုတ်ရင်သာကျွန်တော်အံ့အားသင့်မိမှာပါ
။ဥရောပအသင်းကြီးနှစ်သင်းဖြစ်တဲ့အပြင်ပွဲမကစားခင်မှာကတည်းကအင်္ဂလန်နဲ့ရုရှားပြည်သက်တွေမာဆေးမှာပြဿနာတွေဖြစ်လို့ပြင်သစ်ရဲကအမျက်ရည်ရိုးပုံးတွေတုံးပြီးတော့လူစုခွဲတာတွေလုပ်ခဲ့ရပါတယ်။ရိုင်ဟော့စန်ကတော့အင်္ဂလန်ပြည်သက်တွေအင်ဝင်အဝေးကွင်းအားပေးမှုကိုအတိအမှတ်ပြုကြောင်းယူရိုပွဲမှာလည်းပြည်သက်တွေအားပေးမယ်ဆိုတာမျှော်လင့်ထားပြီးတော့ပြဿနာတွေကိုရှောင်ပြီးတော့ပြိုင်ပွဲမှာပျော်ပျော်ရွှင်ရွှင်အားပေးကြဖို့ဆိုပြီးတော့တိုက်တွန်းလိုက်ပါတယ်။အင်္ဂလန်သင်းကောင်းဆောင်ဝိန်းရူနီကတော့ရုရှားနဲ့ပွဲအတွက်အသင့်ဖြစ်နေပြီလို့ပြောပါတယ်
။ I think resilient. We have to be resilient. We know how important the first game is. You know, it cost us 2 years ago and in the first game
ကျွန်တော်တို့အနိုင်မခံရှုံးမှုပြီးအစွမ်းကုန်ကစားကြရပါမယ်။ကြံ့ကြံ့ခံနိုင်ရပါမယ်။ပထမပွဲကဘယ်လောက်အရေးကြီးလဲဆိုတာကျွန်တော်တို့သိတယ်။လွန်ခဲ့တဲ့2နှစ်ကကျွန်တော်တို့ခံလိုက်ရတယ်။ပွဲဥထွက်ရလတ်ကောင်းဖို့ကအရေးကြီးပါတယ်။ဒီပွဲအတွက်ကျွန်တော်တို့အဆင်သင့်ပါ။ဘာဆိုရင်စိတ်မှမရှိပဲကစားနိုင်ပါတယ်။ပုံမှန်အားဖြင့်တော့လူငယ်ကစားသမားတွေကအကြောက်အလန့်မရှိကစားတတ်ပါတယ်။
ရူနီရဲ့ခြေစွမ်းနဲ့ပတ်သက်ပြီးတော့ဝေဖန်သူတချို့ကလည်းမေးခွန်းထုတ်နေကြပြီးတချို့ကတော့အင်္ဂလန်တင်မှမပါတင်ဘူးဆိုတဲ့အထီတောင်ပြောကြပါတယ်။ဒါပေမဲ့ရုရှားနည်းပြဗက်ဆလီဘာရဇော့စကီကတော့ရူနီဟာထိတ်တန်းကစားသမားတစ်ယောက်အဖြစ်ရှိနေတုံးပဲလို့ပြောပါတယ်။ဆိုတော့ဒီပွဲပေါ်မှာအားကစားဆောင်ပါရှင်ဦးမြတ်သက်ကဘယ်လိုသုံးသပ်ပါသလဲ။
ကျွန်တော်ကတော့အင်္ဂလန်မှာပဲအင်္ဂလန်ကဂက်စ်ခွိုင်းတို့ပီတာရှီဒန်တို့ကျွန်တော်တို့တခစ်နောက်ပိုင်းမှာဒီအင်္ဂလန်ဘင်းကိုကျွန်တော်တော်တော်ကြိုက်တယ်ဗျာ။ဟိုအိုဝင်တို့ဘက်ခန်းတို့ခစ်တဲ့တောင်ကျွန်တော်ကြိုက်တယ်လေ
။ဘာဖြစ်လို့လဲ
။လူငယ်များပဲ pace မြန်တယ်။ဟိုခပိုင်းအင်္ဂလန်ဘင်းတွေက pace ကမြန်ပေမဲ့ဟို skill ဘိုင်းမှာလိုအပ်ချက်ရှိတယ်။ဒါပေမဲ့ဒီနေ့အင်္ဂလန်ဘင်းကကျွန်တော်လျှံမြန်မှုလည်းကောင်းတယ်။ဒီဘောလုံးပညာဘိုင်းမှာလည်းပြည့်စုံတယ်လို့အဲကျွန်တော်ယူဆတယ်။နောက်အတင်းကငယ်လည်းငယ်တယ်။နောက်တစ်ခုကကျွန်တော်တို့ရှေ့တန်းမှာဆိုရင်တော့ခုနလိုရူနီယိုတောင်မှဟို first line နဲ့ပြီးမပြီးဆိုတဲ့အထီကိုသူကရှေ့တန်းကလည်းအားတောင်နေတယ်လေ။နောက်တစ်ခုကရုရှားကတော့ဗျာထုံးလံအတိုင်းကျွန်တော်တို့ဟုတ်ရုရှားကြီးတို့ခစ်တဲ့က defensive play ကြီးပါ။နောက်တစ်ခုကတူးချင်းထူးချွန်တဲ့ဘောလုံးသမားလည်းမရှိဘူး။အတင်းလိုက်ကစားပုံကလည်းအဲနည်းနည်းလေးတယ်ဗျာကျွန်တော်တင်တော့အရှိဥရောပအတင်းဆိုတော့လေ။တော့ကျွန်တော်တင်တာတော့မနေ့ကပြင်ပြနိုင်တယ်လို့ပဲဒီနေ့တော့အင်္ဂလန်တက်တက်ကြရကြီးမို့တော့ကတ်နိုင်လိမ့်မယ်လို့ကျွန်တော်ထင်ပါတယ
်။
ကျွန်တော်2-1လောက်ပဲမှန်းတယ်ဗျာမနေ့ကပြင်ပြပွဲလို့ပဲ
။အင်္ဂလန်နဲ့ရုရှားတို့ဟာရခင်ဆိုဗီယက်ပြည်တော်စုလက်ထက်ကလေးက14ချိန်တွေ့ထားတာမှာအင်္ဂလန်က6ပွဲနိုင်4ပွဲတည်း4ပွဲရှုံးထားပါတယ်။အင်္ဂလန်သင်းတွက်တော့ဒါဟာဥရောပဖလားကိုဝင်ပြိုင်တာ9ချိန်မြောက်ဖြစ်ပြီးတော့အရင်10ချိန်စလုံးမှာထူးဆန်းတာကတော့ပွဲဥဒ်မှာတပွဲမှမနိုင်ပဲနဲ့4ပွဲတည်း4ပွဲရှုံးထားပါတယ်။ဆိုတော့ဒီတစ်ချိန်မှာအင်္ဂလန်အသင်းတွေနဲ့အစင်လာဇိုးကြီးကိုခြေဖြတ်နိုင်မလားဆိုတာကတော့စိတ်ဝင်စားစွာနဲ့စောင့်ကြည့်ရမှာဖြစ်ပါတယ်ခင်ဗျာ။ဆိုတော့ရှင်ခင်ဗျာယူရို2016ဥရောပဖလားဘောလုံးပွဲရဲ့အုပ်စု A ဒုတိယပွဲစဉ်ဖြစ်တဲ့ဆွစ်ဇာလန်နဲ့အယ်ဘေးနီးယားပွဲကတော့အခုပဲပြီးသွားပါတယ်။ဒီပွဲမှာဆွစ်ဇာလန်ကအယ်ဘေးနီးယားကိုတကူကူမရှိနဲ့နိုင်သွားပါတယ်။ဆွစ်ဇာလန်တွက်ဂိုးကိုတော့ပွဲစပြီး5မိနစ်မှာဖက်ဘီယန်ရှားကသွင်းခဲ့တာပါဒီပွဲမှာအယ်ဘေးနီးယားအသင်းကောင်းဆောင်လော်ရစ်ကာနာနှစ်ဝါတနီနဲ့38မိနစ်အထောက်ခံခဲ့ရပါတယ်ခင်ဗျာ VOA ကနေစနေညပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်လက်အသံလွှင့်ပေးနေပါတယ်အခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာတခွင်အစီအစဉ်ကိုအလဲပေးကြပါတယ်ကွန်စားတာရော့ချအောင်နဲ့ကွန်တရွေစီကမ်းမဲ့ထွေးနေကြတာပပြအောင်ပြီးတောင်စုဆွေရကစတင်ဆောင်ရွက်နေတာနဲ့ဒူးဒီပေါ်မှာအမြင်နေတဲ့အမျိုးမျိုးဖြစ်နေပါတယ်စနစ်တကျကွန်တရွေထွေးကြဖို့တိုက်တွန်းဆောင်ရွက်နိုင်မယ်ဆိုရင်ကွန်တရွေကြောင့်ပတ်ဝန်းကျင်ညဉ့်ဉန်းမှုရော့သွားနိုင်မယ်လို့အကြံပြုမှုတွေရှိနေချိန်မှာမြန်မာယဉ်ကျေးမှုဒလစ်တစ်ခုလိုဖြစ်နေတဲ့ကွန်စားတာကိုတားဖို့ဘလောက်လွယ်ပါမလဲကွန်စားသူတွေနေသွားရင်စီးပွားရေးထိခိုက်မှာဆိုရင်လည်းကွန်ရရောင်းသူတွေအမြင်ကရောဘလို့ရှိပါသလဲဆိုတာကိုရန်ကုန် VOA သတင်းတောက်မတ်တင်ကြီးလင်းကမြန်မာတခွင်အစီအစဉ်မှာအပြည့်စုံတင်ပြပေးထားပါတယ်ခင်ဗျာ
ကူလတ်တော်အစိုးရရဲ့ကွန်စားသုံးမှုနဲ့စီကတ်မဲ့ကွန်သွေးထွေးမှုကြဆင်းပပျောက်ရေးလှုပ်ရှားမှုနဲ့ပတ်သက်လို့ပြည်သူလူထုကြားဝေဖန်မှုတွေအများမျိုးရှိနေပါတယ်။မြမလူမှုအဖွဲ့အစည်းကြားထဲမှာထဲထဲဝင်ဝင်အမြင့်တွင်နေတဲ့ကွန်စားသုံးမှုဓလေ့ကိုအခြေပြုပြီးရက်တည်နေကြတဲ့ကွန်ရတဲ့တွေကတော့ဒီလှုပ်ရှားမှုကိုလက်ခံလိုဟန်မရှိပါဘူး
။ကွန်ရလူတယောက်မှစားအုပ်တောက်ဖို့အတွက်ဟုတ်လားအဲကျောင်းသေးအိမ်လာကဘာညာအကုန်လုံးရှိတယ်ဒီဆိုင်လေးမှမထွက်ဘူးဆိုရင်ကိုကလည်းဈေးတဲ့တယောက်ကလည်းဒီလောက်လောက်ပြီးတော့ဒီမင်းလုံငန်းထွက်လောက်ပါဆိုတော့လေအလုံးစုကလည်းအခုလီဦးတောင်းမွေးလို့မရဘူးဟုတ်တယ်ပတ်သက်တဲ့လူရှိမှလည်းအလုံးတစ်ခုကရမှာမပတ်သက်တဲ့လူမရှိရင်အလုံးကလည်းမရဘူ
းဒီဟာမရောင်းစားတော့ဘူးဆိုလေဒီအောက်လက်ငယ်သားတွေကဒီဒိုင်နေပိုင်းမှာဝယ်မဝယ်တော့မဝယ်တော့သူတို့ရဲ့ဒိုင်နေမှာကွန်ရွက်တွင်တဲ့လူတွေကိုကြီးတွင်တဲ့လူတွေအကုန်ဆုံးရှုံးသွားမှာပေါ့လောလောဆယ်ဆယ်တော့မရောင်းပါဘူးကြက်မှတ်ပြီးအစိုးရလှုပ်လိုက်ရမယ်ဆိုရင်တော့အောက်ကလူတွေမရောင်းတော့လေမရောင်းအောင်ဆိုကျမတို့စားဝတ်နေလေးချက်တဲမယ်ဟိုကျမတို့ကလည်းအောက်ကနေပြီးလက်လီသမားလေးကမဝယ်တော့ဘူးပေါ့တို့ရှိမှာဒိုင်နေမှာသွားမဝယ်တော့ခင်ဗျားလူတွေလည်းစီးပွားရေးပိတ်ဆို့ရမယ်အောက်ကလူတွေလည်းမရောင်းတော့ဘူးဆိုရင်တော့ခင်ဗျားချက်တဲမှာပေါ့
ရှေးမြမမင်းနေလက်ထက်ကလေးကစားသုံးလာတဲ့ကွန်ဒလီကြောင့်ကွန်ရွက်ကွန်ဒီစတာတွေကိုစနစ်တကျစိုက်ပျိုးသူတွေလည်းရှိနေတာပါရန်လျားတစ်ခုလိုလဲပတ်နေတဲ့စီးပွားရေးလုပ်ငန်းတွေထိခိုက်နိုင်တယ်လို့လည်းပြောကြပါဗျ
။အခုလောလောဆယ်ချက်မရောင်းအောင်ပါဘူးစားရတော့ဆိုရင်တော့ဒီလိုမျိုးသူတို့ပုံစံတွေနဲ့ပုံဆုံးရှုံးသွားမှာပေါ့။အောက်ကနေရောင်းပေးမဲ့လူမရှိရင်သူတို့ပစ္စည်းတွေဝယ်မဲ့လူမရှိတော့ဘူးလေ။သူတို့ကွန်ချန်တွေ၊ကွန်ရွက်တွေ၊အပင်တွေဒီတနိုင်ငံလုံးကနေမစားတော့မဝယ်တော့ဆိုရင်သူတို့စိုက်ထားတဲ့အပင်တွေဆုံးရှုံးသွားမှာပေါ့။လေလေးပုံမှာပေါ့တမီးရဲ့။အများကြီးဆုံးရှုံးသွားနိုင်တယ်လေ။အောက်လက်ငသားတွေကဝယ်ရောင်းမှသူတို့တွေလည်းခွက်တဲ့ခါတွေကဒိုင်ဝင်တွန်းလို့ရမယ်လေ။ဒိုင်ရနေပြီးတော့တစ်စင်းတစ်စင်းဝယ်ရောင်းချက်တာတိုင်ငါလုံးဝ
။တစ်ဖက်မှာလည်းက ကွန်ဆာတုံးမှုလျှော့ချရေးလှုပ်ရှားမှုကိုအားပေးထောက်ခံသူတွေလည်းရှိနေပါတယ်။ဒီလှုပ်ရှားမှုကိုသဘောကျတဲ့ဦးမျိုးလွင်ကတော့ထိရောက်တဲ့လှုပ်ရှားမှုမျိုးဖြစ်စေဖို့မျှော်လင့်နေပါတယ်
။အဲ့ဒီကမ်ပိန်းလုပ်တာတော့အများကြီးကောင်းပါတယ်။သို့တော်ညာလည်းပဲတောက်လျှောက်ရေရှည်လုပ်နိုင်မှုရည်ကြီးတယ်။ဟိုတစ်နှစ်နှစ်နှစ်လောက်နေရတော့သိပြီးတော့ထိရောက်မှုရှိမှာမဟုတ်ဘူး။တောက်လျှောက်ဒီဥပမာဖြင့်ဆယ်စုနှစ်တစ်ခုကိုသေချာချာလုပ်နိုင်ရင်တော့ဒါ90ရာခိုင်နှုန်းလောက်တော်တော်လေးကိုတော့ဟိုကာပါဖြစ်နိုင်တယ်လို့ကိုလုံနိုင်တဲ့ရည်ရွယ်ချက်က90ရာခိုင်နှုန်းလောက်ပြီးနိုင်တယ်လို့တော့ပြောလို့ရတယ်ပေါ့နော
်ကိုသွေးတွေစီးမဲ့ကမ်းမဲ့ထွေးထုတ်တာကြောင့်ပဝန်းကျင်ညဉ့်ဉန်းမှုဖြစ်စေတာဟာလဲကိုစားတုံးမှုလျှော့ချရေးလှုပ်ရှားမှုဆောင်ရွက်ရတဲ့ရည်ရွယ်ချက်တွေကတစ်ခုဖြစ်ပါတယ်ကွန်သွေးစနစ်တကျထွေးဖို့လိုအပ်တယ်လို့ယူဆသူတဦးကတော့နှစ်20ကျော်လောက်ကွန်စားခြင်းရှိနေတဲ့ကိုစီသူပဲဖြစ်ပါတယ်ပဝန်းကျင်ညဉ့်ဉန်းမှုကိုထိမ့်သိမ့်နိုင်ဖို့အတွက်ကိုရောင်းဝယ်သူတွေကိုပိတ်ပင်မဲ့အစားစီးမဲ့ကမ်းမဲ့ကွန်သွေးထွေးတာတွေကိုအရေးယူတင်တယ်လို့သူကပြောပါတယ
်ကိုရရောင်းတဲ့လူသားတော်တော်များများဒါလေးရောင်းစားပြီးတော့သူတို့စားဝတ်နေလုပ်နေတာလေသူတို့ဒါမှမရောင်းအောင်ဆိုရင်အဆင်မပြေနိုင်ဘူးပေါ့နော်အဲ့ဖြစ်စင်တာကတော့ကွန်းစားတဲ့လူတွေကိုကွန်းတွေကိုစီကံမရှိနေရဟိုစီကံမရှိလျှောက်ထွေးတာကိုအေးအေးယူတင်တယ်ပေါ့နော်ကွန်းကရောင်းတဲ့လူတွေရောအေးအေးယူမတင်ဒီကွန်းရဆိုတာလဲဒါဥရောပတနိုင်ငံလဲရောင်းတာမဟုတ်လေဥမာစင်ကာပူတို့မလေးရှားတို့မှာလဲကွန်းရဆိုင်တွေဆိုတာရှိစင်ကာပူဆိုရဲဒီပန်နဆူတာကုန်းနဲ့ကြီးမှာဟိုကဒီကွန်းရဆိုင်တွေဗမာကွန်းရဆိုင်တွေအများကြီးပဲဒါပေမဲ့အဲ့ကွန်းရစားတဲ့လူတွေကစားကြတယ်နေရာတကာလိုက်မထူကြအောင်စီကံတကြသူ့အမိုက်ဘုံဆိုအမိုက်ဘုံမှာထူရလက်မှာထူလို့လည်းမရအောင်လက်မှာထူရခါကျတော့သူ့နိုင်ငံဥပဒေရှိတန်ငွေရှိဖြစ်စေချင်တာဒီနိုင်ငံမှာအဲ့လိုမျိုးဖြစ်စေချင်တယ်ကိုယ့်ရရောင်းတဲ့သူကရောင်းစီစားတဲ့လူတွေကိုပဲအေးအေးယူတင်တယ်လို့ထင်တယ်စီကံတကြထွေးစေချင်တယ်ပေါ့နော်တကယ်ဟိုမထွေးစေချင်ဘူးပေါ့နော်အာမျိုးရင်းအင်္ဂါရက်နဲ့လည်းအညီညွတ်ဘူးမလှပဘူးပေါ့နော်အာဥနေရတော့အဲ့ဒါလေးတော့ဟိုအကြံပြုချင်တာပေါ့နော်
မြန်မာလူအဖွဲ့အစည်းမှာအယိုးဆွဲနေတဲ့ကွန်စားသုံးမှုဟာသွားနဲ့ကတွင်ကျမ်းမာရေးကိုထိခိုက်စေပါတယ်။ဒါပြင်ကြာရှည်စားသုံးမှုကြောင့်ကတွင်မှာအနာရီဖြစ်နိုင်တယ်လို့တဖြည်းဖြည်းနဲ့သဖုံးကင်ဆာ၊ပဇောင်ကင်ဆာ၊ရှာကင်ဆာ၊လယ်ချောင်းကင်ဆာစတဲ့ရောဂါတွေကိုလည်းဖြစ်စေနိုင်ပါတယ်။ဒါကြောင့်ပညာပေးလုပ်ငန်းတွေကိုထိထိရောက်ရောက်လုပ်ကိုင်မှုလိုအပ်နေပါတယ်။
အခုဒီတိုင်းဆိုရင်တော့ဒီကိုယ်နဲ့ပတ်သက်တဲ့ဟာကိုအဲ့မှာတွဲပြီးတော့ဆရာတို့ကအမြဲတမ်းဒီသွားတိုင်းသွားတိုင်းမှာပညာပေးတိုင်းမှာကိုယ်နဲ့ပတ်သက်တဲ့ဟာကိုပို့ပြီးတော့အလေးနဲ့ထားပြီးတော့လူဒီလူတို့ကိုပို့ပြီးပညာပေးမယ်ဆိုရင်တော့သူတို့ knowledge ပို့ရလာလို့ရှိရင်တော့ short လာလိမ့်မယ်လို့တော့ဆရာတို့ကမြင်ပါတယ်အဲ့ဒါလေးတော့နောက်ပိုင်းလှုပ်လာမှာပါအသင်းအနေနဲ့လည်းဒါတွေအခုတည်းကဟိုလှုပ်ဖို့လည်းစီစဉ်လည်းစီစဉ်တာလည်းရှိပါတယ်ငွေတွေကပညာပေးစီစဉ်မှာထပ်ပြီးတော့ဒါလေးကိုပို့ပြီးတော့ဆောင်ရွက်မယ်ဆိုရင်တော့ပို့ပြီးတော့ဟိုအဆင်ပြေသွားမယ်လို့ဆရာတို့ယူဆပါတယ်
ကွန်စားသုံးနိုင်တဲ့နေရာကိုကန့်တက်လိုက်ရင်လေကွန်စားသုံးမှုရော့ကျနိုင်တယ်လို့ပဝန်းကျင်တန်ရှင်ရဲ့အတွက်လေအဖြေတစ်ခုအဖြစ်အကြံပြုကြပါတယ
်အဲဒါဆက်ပတ်စံစဉ်းစားပါတော့အခုဆိုနောက်ပိုင်းမှာစေလေးတော့မတော့အနေရာတွေသတ်မှတ်တယ်စေလေးတော့ဘုနေရာတွေအခက်တွေသတ်သတ်မှတ်ထားမျိုးလုပ်ထားတာမျိုးတွေရှိတယ်ဆို public area တွေမှာတော့ဖြစ်နိုင်ရင်တော့ကွန်းဝင်လေအဲ့လိုမျိုးတွေသတ်သတ်မှတ်လေးလည်းလုပ်ပေးလို့ရှိရင်စီကန်းကြဖြစ်သွားလို့ရှိရင်တော့လေစားရင်လွယ်တော့သူစားမယ်စီကန်းကြစားမယ်ဆိုလို့ရှိရင်တော့ဒါပဝန်းကျင်ကိုမထိခိုက်နိုင်တာဘူးလို့တော့မြင်ပါတယ်အဲ့ဒါဆိုရင်တော့လေကိုပေါအောင်ကြံသိပ်ပြီးတော့မြင်မှာမဟုတ်ဘူးလေအခုကတော့နေရာတကာမှာတွေ့နေရတဲ့နေရာမှာကွန်ဒရီတွေ့နေရတဲ့ခါကျတော့ပေါအောင်ချင်းကိုပို့ပြီးလှမ်းပါလေပျက်စီးစေတဲ့ခါကျတော့လူတွေကပို့ပြီးတော့ဒါကိုပို့မြင်လာကြတယ်ဆိုပြီးတော့ဆရာတွေ့မိပါတယ်နိ
မယာဇဝင်တမိုင်းနေအရာရှေးပြင်းနေလက်ထက်ကလေးကတခန့်တနာတဲခင်းတုံးဆောင်လာတဲ့ကွန်စားတုံးမှုတလေဟာအခုဆိုရင်တော့မြမလူအတိုင်းဝိုင်းမှာဆွဲမြဲနေပြီဖြစ်ပါတယ်ကွန်စားတုံးမှုတွေအနေနဲ့ဤစနစ်တကျနဲ့ပူးပေါင်းပါဝင်မယ်ဆိုရင်တော့ကွန်စားတုံးမှုကြောင့်ပဝန်းကျင်ထိခိုက်မှုတွေကိုလျှော့ချနိုင်မယ်လို့ပြည်သူတွေကယုံကြည်နေကြပါတယ်ရှင်ကျွန်မတင်ပြီးလင်းပ
ါကျွန်မတို့ခုရဲ့စီစဉ်ကိုမတ်တင်ကြီးလင်းကစီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ြန်လည်ပြီးထုတ်လွှင့်ပေးနေပါရခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
အားရှင်များမင်္ဂလာပါခင်ဗျာဝါရှင်တန်မြို့တော် View American တန်ခါနေ2016ခုနှစ်ဇွန်လ17ရက်စနေညပတ်မြန်မာဘာသာစီစဉ်တွေကိုည9နာရီကနေ10နာရီထိတိုက်ရိုက်အတန်လွှင့်ပေးနေတာဖြစ်ပါတယ်ကျွန်တော်တို့ကဆက်ပြီးထုတ်လွှင့်ပေးမယ့်အစီအစဉ်ဒုတိယပိုင်းကိုတော့ Line Number 25 30နဲ့50နဲ့ Line Number 190တို့ကနေဆက်လက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်အခုစီစဉ်ဒုတိယပိုင်းမှာတော့စနေညအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့စနေညတိုက်ရိုက်လိုင်းစီစဉ်ကိုနားဆင်ရမှာပါကိုကျော်ကျော်သိန်းကဆွေးနွေးတင်ဆက်ပြီးတော့ထုတ်လွှင့်သူမဆုမွန်နဲ့အတူတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာစနေညတရက်လီလိုင်းအစီအစဉ်ကနေကြိုဆိုပါရစေ2016ခုနှစ်ဒီဇင်ဘာလတရက်နေ့ကျရင်တော့မြန်မာနိုင်ငံသားတာမန်နိုင်ငံကူးလက်မှတ်ကင်ဆောင်ထားတဲ့လူတွေဟာအာဆီယံဒေသတွင်းကစင်ကာပူနိုင်ငံကိုသွားတဲ့အခါမှာဗီဇာကြိုတင်ယူစရာမလိုတော့ဘဲနဲ့ရက်30အထိနေထိုင်ခွင့်ရဖို့နှစ်ဖက်အစိုးရကြားသဘောတူထားကြပါတယ်အသေးစိတ်အချက်လက်တွေတော့ကျွန်တော်တို့အခုချိန်ထိမသိရသေးပါဘူးဆိုတော့အဲ့ဒီလိုမျိုးမြန်မာနိုင်ငံကလူတွေတာမန်နိုင်ငံကူးလက်မှတ်ကင်ဆောင်သူတွေစင်ကာပူသွားရင်ဗီဇာယူစရာမလိုဘဲနဲ့ရက်30ဗီဇာရမယ်ရက်30နေထိုင်ခွင့်ရမယ်စင်ကာပူကလူတွေလည်းမြန်မာနိုင်ငံကိုလည်းရက်30နေထိုင်ခွင့်ရမယ်အဲ့လိုအပြန်အလှန်ခွင့်ပြုချက်ဟလာဗီဇာယူစရာမလိုဘဲနဲ့အပြန်အလှန်သွားလာနေထိုင်ခွင့်လက်ပတ်ခွင့်ရတာဟာမြန်မာနိုင်ငံနဲ့စင်ကာပူကြားမှာဘယ်သူအတွက်ကပို့ပြီးတော့အကျိုးရှိမလဲတခါမြန်မာနိုင်ငံဆိုတာကစင်ကာပူလောက်မတို့တဘူးစင်ကာပူလောက်မချမ်းသာဘူးမြန်မာနိုင်ငံသားတွေစင်ကာပူမှာအများကြီးအလုပ်သွားလုပ်နေကြသလိုနောက်ထပ်သွားလုပ်ချင်သူတွေလည်းအများကြီးပါဆိုတော့ကမြန်မာနိုင်ငံသားတွေနဲ့ဒီပေါ်ကနေပြီးတော့ဘယ်လိုမျိုးအကျိုးကျေးဇူးအခွင့်အလမ်းတွေရမလဲအဲ့ဒီအခွင့်အလမ်းတွေနဲ့အတူတူဘာတွေကိုများသတိထားဖို့လိုမလဲဒါတွေကျွန်တော်တို့ဆွေးနွေးကြဖို့ပါဘယ်နဲ့ဆွေးနွေးပြဖို့အတွက်စင်ကာပူနိုင်ငံမှာလက်ရှိနေထိုင်နေကြတဲ့တူကဆိုရင်စင်ကာပူနိုင်ငံမှာနှစ်20လောက်နေထိုင်တာနှစ်20လောက်ကြာလာပြီဖြစ်ပြီးတော့စင်ကာပူရောက်မြန်မာနိုင်ငံသားတွေအတွက်လူမှုရေးနဲ့ပြဟိုက်တာလုပ်ငန်းတွေကိုကူညီလှုပ်ဆောင်ပေးနေတဲ့ဦးတင်မောင်ဝင်းကိုဖိတ်ခေါ်ထားပါတယ်နောက်တူကလည်းပဲစင်ကာပူမှာစာလုံးဆိုတဲ့ website တစ်ခုဖွင့်ပြီးတော့စင်ကာပူနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေအခြေအနေအကြောင်းချင်းအစုံလင်းကိုပြေဆုံးတင်ပေးနေသူကိုအောင်ဝင်းထုတ်သူတို့ကိုဖိတ်ခေါ်ထားပါတယ်ဆိုတော့ဥတ္တမောင်ဝင်းခင်ဗျာဥတ္တမောင်ဝင်းဒီသတင်းကိုကြားပြီးတဲ့အချိန်မှာဒီကိစ္စကတော့ငါတို့နိုင်မြန်မာနိုင်ငံအတွက်ပေါ့လေမြန်မာနိုင်ငံအတွက်သိတ်ကောင်းတဲ့ကိစ္စပဲလို့များဥတ္တမောင်ဝင်းစိတ်ထဲမှာဖြစ်မိပါသလားခင်ဗျအ
ဲကျွန်တော်အမြင်တော့အဲဒီလိုဗီဇာဖိတ်လိုက်တဲ့ဥစ္စာကတော့အဲကောင်းတယ်လို့ပဲကျွန်တော်ပြောရမှာပေါ့လေဘာလို့လဲဆိုလို့ရှိရင်ဒါဒီလိုဗီဇာပေးတဲ့ဥစ္စာအဲဗီဇာ extension ပေါ့လေအမှ arrival visa ပေါ့ပြီးတဲ့ဥစ္စာဟိုးလွန်ခဲ့တဲ့20တော့ဟာ1940ဆိုရင်ကျွန်တော်တို့အဲ့လိုပဲဒီလိုပဲလာလို့ရတယ်နောက်ပိုင်းကြတဲ့အခါကျတော့95လောက်နောက်ပိုင်းကြတဲ့အခါကျတော့လာတဲ့လူတွေကဒီမှာအလုပ်စားရှာ overstay တွေများသွားတဲ့အခါကျတော့လူကလေပြီးတော့အဲ့လိုကန့်သတ်မှုတွေဖြစ်လာပြီးတော့ဗီဇာလျှောက်ပြီးမှလာတဲ့ဥစ္စာတွေဖြစ်သွားခဲ့တယ်ပေါ့လေအဲ့တော့ဘာဖြစ်ဖြစ်ကျွန်တော်တို့နေပေါ်မနိုင်ငံအနေနဲ့အမေမနိုင်ငံသားတွေနေရပါလေဒီလိုအလွယ်တကူလာနိုင်တယ်ဒီမှာလာပြီးတော့ခုနကပြောလို့လှုပ်ရှားမယ်ဆိုတာပေါ့နော်ဒါအနည်းတော့သတိထားရမှာပေါ့လေဘာဖြစ်ဖြစ်ကျွန်တော်တို့အတွက်ကတော့စီးပွားရေးလှုပ်ရှင်နေဆိုလို့ရှိရင်လည်းဘာတောင်းဘူးသူကရှားဖို့အတွက်ဟုတ်လေအဲ့ဒါလာမယ်ဆိုလို့အလွယ်တကူလာလို့ရမယ်စေးလာခုမယ်ဆိုလည်းစေးလာခုလို့ရမယ်ဆိုတဲ့အတွက်ကြောင့်ဘာဖြစ်ဖြစ်ဟိုအပါမေဇက်ကတ်လူသားသားတွေအတွက်ကတော့ကျွန်တော်တို့ဒီအမလူတွေအတွက်ကတော့ဗီဇာဖွင့်ပေးလိုက်တဲ့အတွက်မတန်လေးကောင်းတယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဦးတမောင်မင်းခင်ဗျာနောက်ပိုင်းမှာလည်းကျွန်တော်တို့ဘာတွေများသတိထားဖို့လူမလဲဆိုတာလေးဆက်ဆွေးနွေးကြသေးတာပေါ့ဆိုတော့ကိုအောင်ဝင်းထုတ်ကရောကိုအောင်ဝင်းထုတ်ကဒါစင်ကာပူကိုလာမဲ့လူတွေစင်ကာပူမှာရှိတဲ့လူတွေမြန်မာနိုင်ငံသားတွေစင်ကာပူကျောင်းတည်နေတဲ့လူတွေတရင်အချက်လက်တွေတင်ပေးနေတယ်ဆိုတော့အခုလိုမျိုးဗီဇာကင်းလို့ခွင့်ဗီဇာယူစရာမလိုဘဲနဲ့ရက်30နေခွင့်ရမယ်လို့ကြားတဲ့အချိန်မှာကိုအောင်ဝင်းထုတ်ကရောဒါသိကောင်းတာပဲလို့ယူဆမိသလား
ဟုတ်ကဲ့ကျွန်တော်လည်းဆရာဦးတမဝင်းယူဆတယ်လို့ပဲအထက်တူပဲယူဆပါတယ်ခင်ဗျာကျွန်တော်တို့နိုင်ငံသားဒီမြန်မာနိုင်ငံသား2သိန်းလောက်စင်ကာပူမှာအလုပ်လာလုပ်နေကြပါတယ်သူတို့ရဲ့ဆွေမျိုးသားချင်းတွေအလဲပတ်လာကြတာပဲဖြစ်ဖြစ်ဒါမှမဟုတ်ဆေးလာကုကြတာအကြောင်းကိစ္စဆုံဆန်းကြတာအဲ့ဒီအကျိုးတွေလုပ်ကြတာတွက်ကတော့ဗီဇာမလိုဘူးလာလို့ရတယ်ဆိုတော့အများကြီးကျွန်တော်တို့နိုင်ငံသားတွေအတွက်အကျိုးဖြစ်တော့နိုင်တယ်လို့ယူဆပါတယ
်ဟုတ်ကဲ့ပါခင်ဗျာကျွန်တော်တစ်ဆက်တည်းပဲဆွေးနွေးမဲ့သူတွေကိုတစ်ဆက်တည်းဖိတ်ခေါ်ပါမယ်တူကတော့ရန်ကုန်မြို့ကဒေါ်ဆူဆွေအေးပါအန်တီဆွေလို့ကျွန်တော်တို့ကခေါ်ပါတယ်အန်တီဆွေအန်တီဆွေကိုယ်တိုင်လည်းပဲစင်ကာပူမှာနေထိုင်ခဲ့ဘူးပါတယ်ဟလာစင်ကာပူနဲ့လည်းအဆက်ဆံအသွားလာရှိပါတယ်အန်တီဆွေကရောအခုလိုမျိုးဗီဇာယူစရာမလိုဘဲနဲ့ရက်30နေခွင့်ရမယ်ဆိုတဲ့အပေါ်မှာအန်တီဆွေဘယ်လိုမြင်ပါသလဲခင်ဗျဟုတ
်ကဲ့ကောင်းတယ်လို့မြင်ပါတယ်တို့အခု ူတော်လေးအဆင်ပြေသွားတယ်ပေါ့လေဒါမဲ့လို့ခုနဦးတမဝင်းပြောသလိုပဲကျမဟို passport အဟောင်းလေးတွေပြန်ကြည့်ရော်လေ97 visa မှာကြည့်ရော်သူကအဲ့ visa ကင်းလွတ်ခွင့်ပေးခဲ့တယ
်ဟုတ်ကဲ့
အဲ visa ကင်းလွတ်ခွင့်ပေးခဲ့ပြီးတော့အဲ့ဝင်တဲ့လူတွေကခုနဟိုဦးတမဝင်းပြောသလိုပဲ upper middle class မဟုတ်ဖင်းနဲ့အလုံးရှာတဲ့လူတွေပေါ့စုပြုံပြီးတင်းဒီညာတစည်းထဲမှာပါလာတဲ့ခါမှာလူ150တန်ရာလောက်ပေါ့တနေ့ကိုပါလာတဲ့ခါပါသူကတစ်ခါလေးကြာရင်အဲ့လူကြီးအားလုံးကိုစုပြီးပြန်လွတ်တာမျိုးပေါ့နော်အဲ့လိုမျိုးကြီးဟိုကျွန်တော်တို့ချေတွေ့ကြရတယ်လေအဲ့ဒီအတွက်လည်းစိတ်ပူပါတယ်ဘာလို့ဒီကခလေးတွေကလည်းဟိုအလုံးလိုချင်တော့သွားချင်ကြတာပေါ့လေဟိုဘုံဒီဘမ်ဒီနဲ့လက်မရောင်းအပ်ပြီးတော့ဆိုပြီးတော့လွတ်တဲ့လူကလည်းလွတ်ပေးလိုက်မှာပဲဒါမဲ့လို့အဲ့လိုမျိုးကြီးတိတ်ညာလာရင်အကုန်လုံးတို့နင့်တာပါအဲလိုဇမားတော့ခြင်းတယ်န
ိဟုတ်ကဲ့အန်တီဆွေတိုင်းမမန်ဒီပါဘောခင်ဗျာကျွန်တော်တို့ထပ်ဆွေးနွေးဖို့ပေါ်လာပါလိမ့်မယ်ဆိုတော့ဥတ္တမဝင်ခင်ဗျာအခုအန်တီဆွေကလည်းပဲဥတ္တမဝင်ပြောတဲ့ဟာပေါ်မှာမူတည်ပြီးတော့ဆွေးနွေးသွားပါတယ်အဲ့လိုလွန်ခဲ့တဲ့နှစ်20ကျော်ကလိုမျိုးမြန်မာနိုင်ငံသားတွေကအသေးအတန်ပြည်ပထွက်ပြီးတော့အလုရှာကြစင်ကာပူကလည်းပဲမြန်မာနိုင်ငံသားတွေတော်တော်အဲ့ဒီအချိန်ကရွှေနိုင်ငံသားတွေအတွက်ရွှေထက်ကောင်းတဲ့နိုင်ငံတစ်ခုလို့တော့မှပြောကြတဲ့နိုင်ငံတစ်ခုပေါ့လေသွားကျင်လိုက်ကြတာမှဟိုတုံးရုံရုံသွားကြတာပါပဲအဲ့ဒီလိုအခြေအနေမျိုးအခုကျွန်တော်တို့ဒီနေ့ခေတ်ဒီနေ့အခါမှာရောပြန်ကြုံရနိုင်သေးသလားဦးတမောင်ဝင
်အခုခြေလက်ငယ်အခြေအနေမှာတော့ကျွန်တော်ကတော့လူတော်စဲအခြေအနေဆိုတော့ကျုံနေရအောင်မယ်လို့ပဲကျွန်တော်ယူဆရတယ်ယူဆရတယ်လေဘာလို့ဆိုကျွန်တော်တို့နိုင်ငံကအခုမှဒီမတ်လမှစပြီးတော့ကျွန်တော်တို့လူချင်းနဲ့အစိုးရဖြစ်လာပြီးတော့အခုမှအကောင်ပြန်ပြီးတော့လုပ်ကိုင်ခွင်လန်းနေပေါ်အောင်ပြင်ပြအောင်စပြီးတော့လုပ်ခစားပဲရှိသေးတဲ့ခါကျတော့အကုန်လုံးလည်းလုံးမပေးနိုင်ဘူးပေါ့လေအဲ့ဒီအခါကျတော့ဒီလိုအချိန်မျိုးကတော့ကျွန်တော်ကြုံတွေ့ရမှာပဲလို့ကျွန်တော်ယူဆပါယူဆနောက်ပြီးတော့အခါကျတော့ကျွန်တော်အခုဒီမှာအခုတစ်နှစ်လောက်ရှိပြီပေါ့လေဒီမှာတတိထားပြင်နေတာဘာလဲဆိုလို့ရှိရင်ဒီဟိုအိမ်အငူလို့မဲ့ခလေးမလေးဒီဟိုကြောက်လာတာတင်းတခြားပူများများလာတယ်လေအဲ့တော့ဒီလိုဒီစားဖွင့်လာတဲ့ချိန်ကြလို့ရှိရင်လည်းအဲ့လိုလှုပ်လာရှာမဲ့လူတွေပို့ပြီးတော့များလာလိမ့်မယ်လို့တော့ကျွန်တော်တို့ယူဆသေးတယ်လေ
ဟုတ်ကဲ့ကိုအောင်ဝင်းထဆိုတော့စင်ကာပူဆိုတာကလည်းပဲပြောရရင်တော့ကမ္ဘာလုံးနဲ့ချီပြီးတော့လုပ်နေတဲ့နိုင်ငံမြန်မာနိုင်ငံနဲ့နှစ်ပေါင်းများစွာစောပြီးတော့ကမ္ဘာနဲ့ဆက်ဆံလာတဲ့နိုင်ငံကမ္ဘာအကြောင်းကိုနောကြည့်နေအောင်တည်တဲ့နိုင်ငံမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့လည်းမြန်မာနိုင်ငံသားတွေနဲ့ပတ်သက်ပြီးတော့လည်းအတော်များများတည်ထားပြီးသားနိုင်ငံစင်ကာပူကအခုနကျွန်တော်တို့ပြောခဲ့တဲ့အခြေအနေမျိုးတွေကိုတွက်ထားပြီးသားဖြစ်မှာပဲဆိုတော့သူတို့ဘက်ကဘာတွေလှုပ်လာနိုင်လဲစင်ကာပူဘက်ကအဲ့ဒါတွေကိုကြိုတင်ပြင်ဆင်ကာကွယ်နေတယ်ဘာတွေများလှုပ်လာနိုင်တယ်လဲကိုအခု
ဟုတ်ကဲ့သူတို့မှာသာဝယ်ထားပြီးသားပါအဲကျွန်တော်တို့ဒီ ICA officer လို့ခေါ်တဲ့ဒီလာဝကအရာရှိတွေကအရန် fully authority ရှိပါတယ်ကျွန်တော်တို့ဒီvisa မြန်မာနိုင်ငံမှာရန်ကုန်မြို့မှာရှိတဲ့စင်ကာပူတန်ရုံကထုတ်ပေးလိုက်တဲ့ visa ကိုခြံပြီးဝင်လာတာပဲဖြစ်ဖြစ်အဲဒီ online ကနေပြီးတော့ visa လျှောက်ပြီးဝင်လာတာပဲဖြစ်ဖြစ်နောက်ဆုံးဒီတကြာဟိုအလုသမားဝင်ကြီးဌာနစင်ကာပူအလုသမားဝင်ကြီးဌာနထုတ်ပေးလိုက်တဲ့စာရပြီးတော့ဝင်လာတာပဲဖြစ်ဖြစ်ဒီ immigration officer ကနေပြီးတော့ညင်းပယ်ပိုင်ခွင့်သူ့မှာ fully authority ရှိပါတယ်အဲ့ဒါတော့သူတို့ရဲ့ပြင်ဆင်ထားတဲ့ထူးခြားတဲ့အချက်တစ်ချက်ပါဘလို့အခါမျိုးတွေကြာရင်သူကညင်းပယ်တယ်ဆိုလို့ရှိရင်လှုပ်လာရှာတဲ့လူမျိုးတွေနောက်ဒုတိယတစ်ချက်ကနိုင်ငံတော်ရဲ့လုံခြုံရေးကိုအနေပြုနိုင်တယ်လို့သူကထင်မြင်ယူဆတဲ့လူမျိုးတွေနောက်ဆုံးတစ်ချက်ကတော့ဒီ immigration officer ကမေးတဲ့မေးခွန်းတွေကိုဟိုကောင်းကောင်းမမဖြေဘူးပေါ့ cooperation မရှိတဲ့လူမျိုးတွေကို immigration officer လောက်ကအရာရှိအနေနဲ့ပြန်လွတ်ပိုင်ခွင့်ရှိပါတယ်ဟိုပြည်ဝင်ခွင့်ကိုငင်းပယ်ပိုင်ခွင့်ရှိပါတယ်ကျွန်တော်ကြုံရဘူးပါတယ်ဒီဟိုပေါ့ကျွန်တော်ရှိမှာပဲဒီIndonesia နိုင်ငံကလာတဲ့လူတွေကို3-4ယောက်ပေါ့လို့ချက်ချင်းပြန်ပို့တာတွေကျွန်တော်တွေ့ဘူးပါတယ် Indonesia နိုင်ငံဆိုလဲပြည်ဝင်ခွင့် visa မလိုပါဘူးသူကဒါရဲ့ visa free country ပါစင်ကာပူနဲ့ကအဲ့လိုလူမျိုးတွေကိုတော့မှဒီလိုမျိုးလုပ်ပါရခင်ဗျအဲ့တော့ကျွန်တော်မြန်မာနိုင်ငံအတွက်ကတော့တို့အနေနဲ့အများကြီးပြင်ဆင်ထားပြီးသားပါဘာမှသူထူးခြားပြင်ဆင်စရာလည်းမရှိပါဘူ
းကိုအောင်တို့ကနပြောတဲ့အထက်မှာ၃ချက်အဓိကပေါ့နော်အလုလာရှာတယ်လို့တို့လုလာရှာတဲ့လူမျိုးတွေကိုပယ်မယ်လွန်ကြိုးရေးဒါလက်ခံနိုင်စရာအကြောင်းရှိပါတယ်လူဝင်မှုကြီးကြပ်ရေးအရာရှိကမေးတာကိုမှတည်တည်ဆဲဆဲမဖြေမင်းတဲ့ကုနာလူပေါ်ကန်တကောဆာလုတာတို့ဟိုရင်းရင်းတည်တည်လုတာမျိုးတွေကိုဘုံကမပေးဘဲနဲ့ပယ်မယ်လက်ခံနိုင်စရာရှိပါတယ်ဒါပေမဲ့လူတွေကိုအလုလာရှာပါတယ်လို့ immigration အရာရှိကဘယ်လိုလုပ်သိမလဲ
ဟုတ်ကဲ့သူတို့ကျွန်တော်တို့အခုလက်ရှိလဲကြုံနေပါတယ်ခင်ဗျကျွန်တော်တို့ကလေးတွေဒီကိုရောက်လာတဲ့အခါမှာသူတို့ကိုမေးပါတယ်ဘာကြောင့်ဒီကိုလာတယ်လဲ ောင်းရအောင်မေးပါတယ် reason ကခိုင်မာမှုမရှိဘူးဆိုလို့ရှိရင်တို့အနေနဲ့ဒီ interview room နဲ့ကိုခေါ်သွားပါတယ်ခေါ်သွားပြီးတဲ့အခါမှာ interview room ထဲမှာဒီကလေးတွေတဲလာတဲ့ telephone လက်ကင်ဖုန်းတွေကိုတို့ဖွင့်ကြည့်ပါတယ်နောက်ကတို့ဒီကလေးတွေတဲလာတဲ့8တွေကိုတို့ဖွင့်ကြည့်တယ် computer တွေဖွင့်ကြည့်တယ်အဲ့မှာဟိုအလဲပတ်လာရှာတဲ့လူတယောက်အနေနဲ့ဟိုဘွဲလက်မှတ်တွေယူလာစရာ CV form တွေယူလာစရာဒါမှမလိုတာလေအဲအဲ့ဒါမျိုးတွေတွေ့ပြီဆိုလို့ရှိရင်တော့တို့ကတန်လျာရှိတယ်လို့ယူဆတဲ့အတွက်ပြန်လွှတ်တာတွေအများကြီးပါ
ဟုတ်ကဲ့နောက်တစ်ခုကကျွန်တော်တို့ကိုအောင်အောင်တိုက်ကိုအောင်တိုက်ကတော့လက်ရှိမှာကိုပဲသူကခီးသွွားလုပ်ငန်းပေါ့လေအုပ်စုလိုက်အဖွဲ့လိုက်ခီးသွွားလုပ်ငန်းတွေကိုတာဝန်ခံစီစဉ်ပေးနေသူတူဖြစ်ပါတယ်အဲစင်ကာပူနဲ့ပတ်သက်လို့လည်းပဲသူတို့လုပ်ဖို့စီစဉ်ရှိတယ်လို့ကျွန်တော်အဲ့လိုသိထားပါတယ်ကိုအောင်တိုက်ကိုအောင်တိုက်တို့အတွက်ကြတော့အခုလိုမျိုးစင်ကာပူကိုသွားလို့ရမယ်ဆိုတဲ့အခြေအနေကစီးပို့ဒီဒီခီးသွွားလုပ်ငန်းရှင်တွေအတွက်ကတော့ဒါသတင်းကောင်းပေါ့နော
်ဟုတ်ကဲ့ပါဟုတ်ကဲ့ပ
ါကိုဟုတ်ကဲ့ကြားပါတယ်ကိုအောင်တိုက်ပြောပါ
ဟုတ်တော့ဒါကဒီကျွန်တော်တို့တော့ဒရင်းသွားပါပဲဆိုတော့နှမငယ်ဒီလိုမျိုးဒီကကျင်းလုပ်ခဲ့ဆိုတော့ကျွန်တော်တို့အားလုံးနှမငယ်ဒီလိုတွေ့တာစုစုရဖြစ်တယ်ဝန်တော်ပြန်ဖြစ်တယ်ဆိုတော့ကျွန်တော်တို့ကသူတို့ကြီးကဒီဧည့်တွေအများကြီးညှော်နေတယ်မားတူပဲကျွန်တော်မြန်မာနိုင်ငံသားတွေကဒီတူတူတမန်ပေါ့ဗျာထက်ထက်တမန်ပေါ့ဒီစင်ကာပူနိုင်ငံကိုကျွန်တော်တို့ကအခြားနိုင်ငံများလို့ပဲတန်းဒီဒီလိုအလုပ်မျိုးတော်လေကိုရရဆိုတော့အင်တန်ကောင်းပါလေဆိုတော့သူတို့စင်ကာပူနိုင်ငံသားတွေအနေနဲ့မြန်မာနိုင်ငံကိုလာကြတာနဲ့အများကြီးရှိပါတယ်သူတို့မှလည်းအားကြီးပေါ့ဒီကကျင်းပမရတဲ့ခါမှာသူတို့ရဲ့ခွင့်ရပမာမှုတည်ပြီးတော့လာနိုင်တာလည်းရှိပါတယ်တခြားဒီကတစ်ခါတခါကြာရင်ဒီဆက်ကြတာလည်းရှိတယ်အခုကျတော့သူတို့ခွင့်ရပမာမှုတည်ပြီးတော့မြန်မာနိုင်ငံကိုလာလေလို့လေရူရပါရစေတော့ကြောင့်ဒီမှာနိုင်ငံမှာဒီခီးသွွားလုပ်ငန်းနဲ့ဆက်နေနေတဲ့တခြားဒီလုပ်ငန်းတွေလည်းဖြစ်ထွန်းလာနိုင်တယ်အခြေခံလူတန်းကလည်းအထက်လျောက်ဒီအောင်ခံစားနိုင်နေတယ်ကျွန်တော်တို့ယူဆပါ
ကျွန်တော်ဒီနေရာမှာဟုတ်ကဲ့ကိုအောင်တိုက်ကျွန်တော်ဒီနေရာမှာခီးသွွားလုပ်ငန်းနဲ့ပတ်သက်ပြီးတော့ကျွန်တော်စီမှာပေါ်တဲ့မိကုန်းတစ်ခုကဘာလဲဆိုတော့စင်ကာပူဆိုတာကတကဘာလုံးနဲ့ဆက်ဆံနေတဲ့နိုင်ငံတကဘာလုံးကကဘာလက်ခီးတွေတွေလာနေတဲ့နိုင်ငံဟိုတော်တဲ့လူတွေလည်းအများကြီးပေါ့နော်ကဘာတဝမ်းကလူတွေသွားဆိုတော့မြန်မာနိုင်ငံကနိုင်ငံဂျာတာခီးတော့မြန်မာနိုင်ငံနိုင်ငံဂျာတာပေါ့လို့မြန်မာနိုင်ငံကနေပြီးတော့စင်ကာပူလာမဲ့ခီးသွားဧည့်သည်ကသူတို့တွေအများကြီးမရှိသလိုဝင်ွေလည်းအများကြီးရမဲ့ခီးသွားဧည့်သည်မျိုးစောက်တော့မဟုတ်ပါဘူးဆိုတော့ဟိုမြန်မာနိုင်ငံကခီးသွားဧည့်သည်တွေကိုလာဖို့ဆိုတဲ့ရည်ရွယ်ချက်နဲ့စင်ကာပူကဒီလိုလုပ်တယ်လို့ယူဆမယ်ဆိုရင်မှန်ပါမလားခင်ဗျာ
ဆိုတော့ကျွန်တော်မြန်မာကတော့နော်ဒီဘယ်သူတို့ဆိုဒီဘောဒီစင်ကာပူဆိုရကစဉ်းစားရနေမှာသူတက်ကလည်းသူစဉ်းစားပါတယ်ဆိုတော့ဒီတလာအနေနဲ့တော့သူတို့ဒီဘောနော်ကျွန်တော်မြန်မာကတော့မြန်မာနိုင်ငံမှာလည်းပဲဒီဘောတောင်းနေတဲ့လူတန်းစားရှိရတယ်လေဆိုတော့ခီးသွားမယ်ခီးသွားလို့လည်းမကောင်းဘူးကျွန်တော်တို့ဒီစေးပညာဟလာစေးနဲ့ပတ်သက်တဲ့ဟလာစေကူတာမှုကြီးနောက် shopping ထပ်တော်ကြီးနောက်တစ်ခါဒီလေးလာစရာကြီးနောက်ပညာရေးကိစ္စတွေတခြားကိစ္စတွေအားလုံးကဟိုချိတ်ချမှုမျိုးရှိတယ်နဲ့အတွေ့အကြုံချောမှုမျိုးနဲ့တွားခြင်းအဖြစ်သူတို့လည်းပဲဝင်ဝင်နေနေပဲသူတို့လည်းတွေ့မယ်လို့ကျွန်တော်ထင်ပါတယ်သူတို့လည်းအကျိုးမြတ်ရပါလိမ့်မယ်သူတို့အကျိုးမြတ်မရဘဲနဲ့တော့ဒီအဆောင်ဟိုမပေးပါဘူ
း
နောက်တစ်ခုကလည်းပဲတဏ္ဍာနာကဂုဏ်သိက္ခာရှိတဲ့အစိုးရကြီးရဲ့တက်လာတဲ့အခါမှာဒီတာဝန်ယူနိုင်တဲ့အစိုးရကြီးရဲ့တက်လာတဲ့အခါမှာသူတို့ကလည်းအင်တာနက်ကိုမြန်မာနိုင်ငံပေါ်မှာစင်ကာပူနိုင်ငံကမကူရှင်းစဲမြစ်တာလည်းရှိရင်တော့သူတို့နဲ့ပတ်သက်တဲ့အကျိုးစီးပွားတွေလည်းအများကြီးဒါရှိမှာပါရှိလည်းရှိပါပဲဒီအတွက်ကြောင့်လည်းသူတို့လာတယ်သူတို့ military ဆက်ဆံတယ်အများကြီးလည်းပဲမြန်မာနိုင်ငံနဲ့ပတ်သက်ပြီးအမြင့်ဆုံးချက်အကြီးထားတယ်ဆိုတော့ဒါဆိုလို့ရှိရင်နိုင်ငံအနေနဲ့ကအင်တာနက်ကိုဒါအကျိုးရှိတဲ့အလုံးမလို့သူတို့ကလက်ခံတယ်လို့ဟုတ်တယ်လို့ကျွန်တော်တို့မြင်ပါတယ်
ဟုတ်ကဲ့ကိုအောင်သားကျေးဇူးများကြီးတင်ပါတယ်ဆိုအန်တီဆွေအန်တီဆွေကိုကျွန်တော်မေးခွန်းတစ်ခုမေးစရာရှိတယ်အရင်တော့ကဆိုရင
်
မြန်မာနိုင်ငံကပတ်စပို့ဆောက်တယ်အနီရောင်ပတ်စပို့ဆောက်တယ်ကျွန်တော်သိတဲ့လောက်ဆိုရင်စင်ကာပူကဟလာဒီဒီဒီလောက်ကကောင်တာတွေဝင်သွားတယ်ဆိုတော့မြန်မာနိုင်ငံပတ်စပို့အနီတွေဆိုရင်အပေါဝင်ပေါက်တစ်ပေါက်တန်းစီရတယ်ဟိုအဲ့ဒီအခြေအနေကသူကခွဲခြားဆက်ဆံပြီးသွားပြီဆိုတော့မြန်မာနိုင်ငံဆိုတာကစင်ကာပူကဘယ်တော့မှစင်ကာပူကလူတွေကမြန်မာနိုင်ငံကိုအထင်မကြီးဘူးမြန်မာနိုင်ငံသားတွေကိုအထင်မကြီးဘူးရေပုံလားအဖြစ်ပြောရင်ပေါ့လေအားလုံးနဲ့ခြုံပြီးတော့ပြောမယ်ဆိုရင်ဆိုအခုလိုမျိုးအခုအချိန်ကျတော့မြန်မာနိုင်ငံအခြေအနေတွေပြောင်းလဲနေပြီအစိုးရအသည်ဖြစ်နေပြီဒေါ်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးတော့အုပ်ချုပ်နေတယ်ဟလာစင်ကာပူဝန်ကြီးချုပ်ကိုယ်တိုင်သွားပြီးတော့တွေ့ရတယ်စကားပြောရတယ်အဲ့ဒီအခြေအနေအောက်မှာဒီမြန်မာနိုင်ငံကပတ်စပို့အနီတွေကစင်ကာပူလေဆိပ်မှာနည်းနည်းတော့ ကုန်သိခါရှိလာမလို့အဲ့ဒီဆိုရင်မြင်သလား
။ဟောဟုတ်ကဲ့ဟိုနေ့တူကဇမားကြီးရဲ့တတ်တော်တားမစီရအောင်။ဟိုနေ့မော်နော်အဲ့လို PR တို့ဟိုနေ့လို့ဆိုရင်ကပ်ပြားရှိတဲ့လူကိုဒတလိုင်းစီခိုင်းတယ်။ကပ်ပြားမရှိတဲ့လူကိုဒတလိုင်းစီခိုင်းတယ်ပေါ့။အဲ့ဒီစီတဲ့အချိန်မှာဥမာဗမာလီညာဆိုက်လာတယ်ဆိုရင်တော့အဲ့ဒီလိုင်းမှာဗမာရင်းများသွားတာပေါ့။ဒါမဲ့လို့တကယ်လို့ဟိုဟိုတိုနေနေတခြားနိုင်ငံသားတွေကြတော့လေသူတို့ကဟိုဗီဇာ free နဲ့ဝင်လို့ရတာ哦ဟိုစင်ကဗီဇာ free လောက်ထားတာတွေက180လောက်ရှိရဆိုတာပါဆိုတာအဲ့ဒီခါကျတော့ဗမာတလိုင်းလိုမျိုးဖြစ်သွားတာပ
ါဟုတ်ကဲ့ဒါမဲ့လို့
ဟိုအကျန်းရင်းတော့အခုနောက်ပိုင်းပေါ့လေအခုနောက်ပိုင်းမှာတော့တအားကြီးတော့ဟိုဟိုချိုးချိုးဖွဲ့ပဲတော့မဆက်ဆံတော့ဘူ
းဝန်တာစီရပါဗျာ
ဟိုဟုတ်ကဲ့နောက်ပြောဗမာဟို overstay လို့ပါလို့ပေါ့လေညာဇွေးမှုလို့ပါလို့လည်းပတ်သက်ရင်အဲ့လိုမျိုးအေးယူခါရတာတွေလည်းဟိုနောက်ပိုင်းမှာအရန်နေပါတယ်ပေါ့ဟိုခုက2000ခုနဲ့မတိုင်ခင်ရဆိုရင်တော့ဟိုထောင်ချတာလို့ဂျိန်နန်လို့ပါလို့အဲ့လို overstay တွေဟိုဘာတုညာတုတွေပေါ့လေအဲ့လိုမျိုးကြီးပြဿနာတွေအရန်များတယ်နောက်ပိုင်းမှာတော့သူကဗီဇာကိုလည်းစီစစ်လိုက်တဲ့ခါကျတော့
အဲ့
အဲ့မှာနေသွားတော့လေအခုအထူးဖြစ်နေတော့အခုနောက်ပိုင်းမှာတော့တော်တော်လေးဟိုဘာခေါ်လဲဟိုတိတ်တော့ချိုးဖဲတော့ပဆက်ဆန်တော့မှာတော့တွားတဲ့လူတွေကလည်းဟိုအင်္ဂလိပ်ပြန်မပြတ်တဲ့ဒီလူကဝက်ပမင်းနဲ့တွားကြတာ哦နော်ဝက်ပမင်းနဲ့တွားတယ်ဟိုနောက်ပြော့ဟိုဝင်င်းဖြစ်တဲ့လူကြတော့လေဟိုအရင်လောက်တော့မဟုတ်တော့သူတို့ပဲပဲလောက်တွားကြတာပေါ့လေ
ဟုတ်ကဲ့ပါအ
ဲ့ဒီဂျားရီကနေမှလုံးလုံးမဖြေနိုင်ဘူးဆိုရင်တော့လုံးလုံးသူတို့မေးတာမှဘာမှမဖြေနိုင်ဘူးဆိုရင်တော့လေသူတို့ဘက်ကဘာခေါ်လဲ
နေန
ာပြပနာရှာမှာပေါ့
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ကျွန်တော်တို့စီကိုအီးမေးလ်နဲ့ပို့ပြီးဆွေးနွေးထားတဲ့တောင်ကိုရီးယားနိုင်ငံကကိုဇော်ဝင်းတွန်းကတော့ဒီအခွင့်အရေးကကျွန်တော်တို့မြန်မာနိုင်ငံသားတွေအတွက်အရန်ကောင်းတဲ့အခွင့်အရေးပါတဲ့စင်ကာပူနိုင်ငံကိုပညာရေးကျန်းမာရေးအလုပ်ကံကိစ္စအလဲပတ်စသဖြင့်အလွယ်တကူသွားလို့ရပါတော့မယ်တဲ့ဗီဇာလျှောက်ရှားမလို့ဘူးစင်ကာပူလေးစိတ်မှာရှိုးမန်နီပြကြလို့တလားအသေးစိတ်အချက်လက်တော့သိကြပါတယ်တဲ့မြန်မာနိုင်ငံသားတွေအနေနဲ့လည်း overstay ရကြော်နေတာမျိုးသူတို့နိုင်ငံစီကံကိုအကောင်းဆုံးလိုက်နာသင့်တယ်လို့အကြံပြုကြပါတယ်တဲ့ကိုဇော်ဝင်းတွန်းတော်ကိုရီးယားနိုင်ငံကပါအသေးစိတ်အချက်လက်တွေကတော့ကျွန်တော်တို့ကိုယ်တိုင်ဆောင်တုံးပါပဲကိုဇော်ဝင်းတွန်းရေအခုတခါကျွန်တော်ဒိုက်ဆွေးနေမယ်တော့တော်တော်ရှင်တို့ရဝံမျိုးကရှင်းနေကြီးဦးကျော်လင်းရှင်းနေကြီးကရောဒီကိစ္စကိုဘယ်လိုယူဆပါသလဲပြောပါခင်ဗျဟု
တ်ကဲ့ကျွန်တော်တို့ကဗျာဟိုဖွံ့ဖြိုးမှုကြိုးစားနေရတဲ့နိုင်ငံပေါ့သူကတော့တော်တော်ဖွံ့ဖြိုးထားတဲ့နိုင်ငံအခုလိုတော့စင်ကာပူကကျိုးမယ်ဆိုလို့ရှိရင်ကျွန်တော်တို့ကအကြောင်းမျိုးမျိုးနဲ့အာငွေကိုခေါ်လာချမယ်ဆိုရင်လည်းတော်တော်ကိုသူကလည်းကရုပ်ပစ္စည်းနဲ့အကူအညီပေးတဲ့နိုင်ငံကြီးပါအဲ့တော့သူရဲ့စီးပွားရေးတော်တော်သူကကြိုးစားပါပဲအဲ့တော့သူကတော့ဖွံ့ဖြိုးတိုးတဲ့နေရာတွေကျွန်တော်တို့ကသူတို့တွေကဒီလိုလားကျွန်တော်တို့ကဗီဇာ free နဲ့လာလို့ရလို့ရှိရင်သူတို့တွေစီပွားရေးဈေးကွက်ကိုပပပြပို့ပြီးတိုက်ပွဲချေလို့ရတဲ့အကျိုးများရှိပါတယ်ကျွန်တော်တို့ရှိရတော့ဗျာအခုပြည်တွင်းမှာအလောက်ကင်ရှာပါဖို့နဲ့ဝင်းဝေးမလုံးမဖို့ဟာအခုလို့ကျွန်တော်အင်တာနက်ချင်းနိုင်ငံတွေကိုအခုကျွန်တော်လက်ရှိဒုရုဆိုရိုက်တက်ပြီးတော့ခရိုင်းနဲ့ပို့ပြီးအလောက်ကင်ရှာဖို့ထွက်တဲ့ပုံပေါ်ရများလာလို့ဆိုပြီးတော့ဒီတိုင်းနဲ့မထွက်လာပါနဲ့ခင်ဗျဟိုချိန်ကြားထားပါတယ်အဲ့ဒီတော့ပြောမယ်ဆိုရင်အခုစင်ကာပူကိုကျွန်တော်တို့ free ဗီဇာဆိုလို့ရှိရင်မြန်မာနိုင်ငံကအကြောင်းမျိုးနဲ့အလုပ်ကံတို့တောင်းကြမဲ့လူတွေအထူးသဖြင့်တော့ကျွန်တော်တို့ကမကွန်ပျူတာနိုင်ငံတွေဆိုတော့သူတို့ပညာရှင်အဆင့်နဲ့မတော်နိုင်ပေနဲ့ကျန်းမာရေးစကူမဲ့လူတွေရှိသလိုကျန်းမာရေးကျွန်တော်တို့ဝေးချွေးတွေမလုံးချွေးပြုမဲ့အဲ့ဒါအေဘော်တွေအဲ့ဒီရောနတ်တွေအဲ့ဒါမျိုးတွေအများဆုံးနဲ့ကျွန်တော်တို့ကတော့အလုပ်ကံရရေးအတွက်အများဆုံးသွားတဲ့အပြင်အချောမျိုးမနဲ့ဒူကူတဲ့လူတွေရဲ့ဟာလာကျွန်တော်တို့ထပ်ပေါင်းကြည့်ဖြစ်သွားမှလို့ဆိုရင်ပြီးတော့မှစမဂလာစပေါ့ဗျာဟာလာမော်ဝေးရပစ္စည်းတွေပစ္စည်းတွေပို့အဲ့ဒီလိုလမ်းကြောင်းကြီးတွေတွေ့နေရပါတယ်အဲ့တော့ကျွန်တော်တို့ကတော်တော်မကွန်ပျူတာဈေးတစ်ခုကဘယ်လိုရရရဲ့နေနေဝေရှာမဲ့နိုင်ငံတစ်ခုဖြစ်နေတဲ့နိုင်ငံသားတွေကတော်တော်များပြီးတော့အခုဆိုအိန္ဒိယနိုင်ငံတွေမှာမိမိရဲ့ဝင်မပြည့်စုံမှုတွေထွက်နေရတဲ့လူတွေကလည်းတားများပါတယ်အခုလက်ရှိအထိနိုင်ငံတော်အစိုးရမှာအလုပ်ကခွင့်ရရှာပါနေပါတယ်အဲ့တော့မှမိမိရဲ့ဝင်တွေကလည်းမလောက်တော့ဒီစင်ကာပူကိုအားကိုးကြပါပါဒီကအထွက်များပါပ
ါဟုတ်ကဲ့
ကျွန်တော်ခုနပြောလို့စီးပွားရေးအတွက်နေပြည်တော်ချစ်ထွန်းမှုဒါမဲ့လူတွေများပါပါအဲ့ဒီအကြောင်းကြီးကတော့ကျွန်တော်တို့တွေမကောင်းရေးဘူးကျွန်တော်တို့ဖွံ့ဖြိုးပြီးတော့ကျွန်တော်တို့ဒီပညာရေးတော့ဘာလို့အကုန်လုံးဟာအနည်းဆုံးပါဗျာပညာရေးအဖြစ်များလာရင်တော့ဒုက္ခကတော့ကျွန်တော်တို့ကအာ after လို့ဟာလို့ဟာကျွန်တော်တို့ကြာကြာနဲ့ထုံးကားနေပြီဆိုလို့ရှိရင်ကျွန်တော်တို့ရောက်ကပုံပုံဖြစ်နေဘာပို့နိုင်ကလေးအဲ့ဒါကျွန်တော်လူရဲပို့နိုင
်ဟုတ်ကဲ့
ဘာလို့ဝယ်ရမလဲဥစ္စာကသူတို့ဒီပညာရေးနဲ့ဟာဆိုအိုရမော်ကအကုန်လုံးပါဗျာကျမကြီးဟာဝယ်ဆောင်မှုတွေပါအပါဝယ်မှာဟုတ်ကဲ့တော့ပါဟု
တ်ကဲ့
အဲ့ဒါကျွန်တော်လည်း
ရှင်နေရေးကျေးဇူးအများကြီးတင်ပါတယ်ကျွန်တော်တို့စီကို Facebook ကနေပို့ပြီးလို့ဆွေးနွေးထားတဲ့တော်ဒါရှင်တယောက်ကတော့တဝယ်ရင်နဲ့စီမံကိန်းရမြန်မာနိုင်ငံပေါ်မှာထားတဲ့စင်ကာပူမူဝါဒကိုတိတိတသာပြောင်းလဲသွားစေတယ်တဲ့စင်ကာပူကပင်လယ်ဆီကမ်းကိုအခြေပြုပြီးရင်းနှီးမြှုပ်နှံမှုလုပ်နေတဲ့ကုမ္ပဏီတွေမြန်မာနိုင်ငံကိုရွှေ့ပြောင်းအခြေစိုက်လာနိုင်တယ်တဲ့ဒီချိန်မှာမြန်မာနိုင်ငံကိုဝင်ထွက်သွားလာမှုပုံမှုလွယ်ကူစေဖို့စင်ကာပူအစိုးရအနေနဲ့လာဝကဥပဒေကိုပြောင်းလဲပေးရတော့မယ်တဲ့ဒီချိန်မှာစင်ကာပူဆိုတာမြန်မာတွေအတွက်အိမ်မက်တစ်ခုဖြစ်နေပေမဲ့ Now the Chema, Myanmar, Singapore, a medical pillan, I'm a dollar, dolly, no linger, Gigi Negujitaraba. Singapore, my marigo, the leader's heart, and the genie, Kulu, Lanjang, Pumbida, Timino, Mavali, Nere, Tuning, and Jum Shivene, through Bama Malu Babu, Editorash, and Jivari, the Amazon of the Sedas and Amibare, Udumon Kamia, Titorash and Jidlube, Kuna Jeru, Pawan Sunu, the Ku on the Sunu, the Lube, the Gizama, Singapore Galebe, Singapore, Sibuai Nang, and Jeru Alon Dide, to a jewel where the Kukuchi Bidor Lodabe. The way.
ဘာအောင်များသူမျှော်လင့်တယ်လေသူကဒီပေါ်နေပါးခြားခြင်းတယ်လို့ကျွန်တော်တို့နားလည်လို့ရမယ်ဥဒမောင်းခင်ဗျာအဲကျွန်တော်အထင်ကတော့ဗျာသူတို့အနေနဲ့ကဘာလို့ကျင်လဲဆိုလို့ရှိရင်ကျွန်တော်တို့ကမ္ဘာပြည်မှာသူကအခုဆိုလို့ရှိရင်သူကဒီ
သူတို့ဒီအဒီမှာအားပေးနေတဲ့နိုင်ငံမှာဘီဇနက်လုပ်ဖို့ထားတဲ့စာလို့ရှိရင်တခြားနိုင်ငံတွေပေါ့လေတခြားနိုင်ငံတွေမှာဒီကကုမ္ပဏီတွေကိုအပြင်မှာပြုတ်နိုင်ရင်းနှုတ်နှံမှုလုပ်ဖို့ဆိုပြီးတော့သူကအားပေးနေတာတော်လေးကြာသွားတယ်တုံးလေးနှစ်လောက်ရှိပြီးတော့အဲ့ဒီဥစ္စာကသူတို့ရဲ့ပထမကြီးမှန်းချက်ဖြစ်ဖို့ကျွန်တော်ထင်တယ်လေအဲဒီကကြာပြီးကကြာတော့သူကလူရည်အနေနဲ့ကတော့ခုနကပြောလို့တ
ni kat terus ini atau tu je. Cengah bu lara pemahat tapi ni ngarang lah wecik.
Menero.
Tapi menero menero boleh dah. Biar kata terus ni ngan dari ya. Cengah bu pemahat biu tu ada ngarang lah wecik. Kalau itu dia tiga juta kat guna pada di business ko investor buat tu terus ludi ni macam tu abu labu luaran. Elalai tu mahji macam si tu lo, guna pada tourist kalai terus ni apa. Umba terus ni terus kau lusa ni leh sajalah kajar lah terus sana ngan terus itu leh tuah di tuju yang terus paham biu tuah buat terus ya suai sahun biu terus tuai pi awak ini nak kuna terus ah bilu pisau pun lagi dia lujur nasi nak kajar guna dua dulu ni dulu boleh tuju lari keliru baru kau eh halai terus kajar aku orang yang kalah terus kuat lagi tahu aku 97 lau ni aku solusi di Singapura yang masih dia terus ni hari atau kuat ini nua solusi ya. Di komuniti ya, dengan tak tuh kamu sah, nah di overseas kamu ada lapor dengan nama tu. Kau nak bayar mah cari kerja lor. Atau itu vali di negara tu kamu solusi ni, di overseas kamu solusi aku dia wujud. Terus liu kerja cedawi. Eh, elah jauh malu di nampak juga bahari season hari tu dia kerja lor. Terus mah lor di usah.
Okay.
Kalau pilih tu dong si bida cedawi ni, eh nak kujang.
ว่าจะพูดไปแล้วว่าเป็นเส้นเส้นตัวเล็กๆเนี่ยไอ้เนี่ยคือยูเอบีว่าคนอะไรรู้จักเราที่ไหนโอเคป่ะอุดมเอาเองสรุปกูเอาเงินทุกอย่างกูน่าอุดมเอาเองส่วนที่ตัวอะไรผมมาพามีอาชีพส่วนที่จริงๆจริงๆเลยเพราะอะไรกูยูกูเดมเอาเองเจ้าตัวอะไรลูกเออจันทร์รู้ดีสิงคโปร์ในงานอะไรมีมาบีโอตัวอะไรขามาเจ้าแค่เคสีว่าแต่ยูมาลาบีโอพิซซ่าเช่าอะไรออนไลน์อันนี้ก็สิ ไปมาอยู่อะไรปีออกมาตัวลูกคนไหนลาบิโอฟิซาเช่าท่าว่ะเออบลูเวลยามาแต่ยองสิงคโปร์มีว่าเส้นยองสองยาเบบีตัวลูกลงอ่ะฮับบี้มาพี่บ่าวบ้าเบี้ยวโรเลสหรอตัวลูกสิงคโปร์ลูมิโอเรียเป็นยังไงตัวตัวลูกอ่ะดีเลสเวอร์เอกลิตเตอร์เลสเวอร์วิโอปัสโอลิกามิทัดตัวอะไรอยู่มาเว้ยยามาบิโอตัวบิโอโซลูชันอ่ะไม่รู้ไม่ยาวเออเอกิซาเลยดีกับเชฟบอนอ่ะแต่เราคุณอ่ะกูยิ่งกูเดมาเว้ยสูนีเราแต่เราพิซซ์เปียร์ราบะตัวเดียร
နိုင်ငံကိုဒီစင်ကာပူကလူတော်တော်များလဲသွားကျင်တယ်လို့ကျွန်တော်တို့သိရပါတယ်သူတို့2016ဒီဇင်ဘာနောက်ပိုင်းဆိုရင်တော့အများကြီးသွားဖို့စီစဉ်ရှိနေပါတယ်တဲ့
ဟုတ်ကဲ့ဟုတ်ကဲ့ပါကိုအောင်မထွတ်ကျေးဇူးအများကြီးတင်ပါတယ် Facebook သောတာရှင်တူကနှစ်ဖက်လုံးကြိုးရှိမှာပါတဲ့နောက်တူကတော့ဗီဇာမဲ့ကတော့ထောင်မြင်လို့ရာဆွန်တာပေါ့တဲ့နောက်တူကသူထိုင်းနိုင်ငံမှာနေတဲ့အတွေ့အကြုံအရပြောမယ်ဆိုရင်နိုင်ငံစလုံးကြိုးရှိမှာပါအဓိကတော့မြန်မာနိုင်ငံသားတွေအတွက်စင်ကာပူရဲ့အဆောက်အဦနည်းပညာရေးလူနေထိုင်မှုပုံစံတွေဖွံ့ဖြိုးမှုပုံစံတွေနဲ့ပညာရေးစီးပွားရေးကျန်းမာရေးကိစ္စတွေအားလုံးအလွယ်တကူသွားလာနိုင်ပါမယ်တဲ့ကိုအောင်နိုင်မိုးဆိုတဲ့ကျွန်တော်တို့သောတာရှင်တူကအတိတ်ကာလမှာစင်ကာပူအနာပိုင်တွေကနိုင်ငံတကာသတင်းတော့အချို့ပါဝင်စင်ကာပူကိုလာရောက်သူတွေကိုဗီဇာရပြီးသူဖြစ်စေဗီဇာမလိုသူဖြစ်စေနိုင်ငံရေးရကွဲလွဲတဲ့လူတွေကိုလေစိတ်လူမှုကြီးကြပ်ရေးဂိတ်မှာဝင်ခွင့်ညင်းဆိုတဲ့တာကအနောက်များရှိပါတယ်တဲ့မြန်မာနိုင်ငံမှာတော့အဲ့ဒါလို့အစဉ်လာနေပါတယ် မြန်မာဘက်ကတော့အဲ့လိုမလုပ်ဘူးပေါ့လေညင်တာမျိုးနေတယ်ပေါ့ဒီချက်ကိုဘဲမြောက်အောင်မပြင်ဆင်နိုင်ရင်စင်ကာပူအတွက်အကျိုးများတယ်လို့ပဲပြောရမယ်ထင်ပါတယ်ဆိုတော့ကျွန်တော်တို့အားလုံးခြုံကြည့်မယ်ဆိုရင်တော့ဒီကိစ္စကဟာလာနှစ်ဖက်အကျိုးရှိမဲ့ကိစ္စကောင်းတဲ့ကိစ္စဖြစ်မြင်ကြတာကများပါတယ်ဆိုတော့ကျွန်တော်ညီကုန်းချုပ်ဖို့ကျွန်တော်တို့တမနစ်ခွဲလောက်အချိန်ကြံပါတယ်ကျောက်တမောင်ဝင်းနဲ့ကိုအောင်ဝင်းထွန်းနဲ့ကျွန်တော်တို့ဒေါ်ရှင်ဒေါ်ဆူဆူအင်းနဲ့ရှိပါတယ်ကျွန်တော်တို့တယောက်ကိုမိနစ်ဝက်လောက်စီပေါ့နော်ချုပ်ပြီးတော့ပြောစီချင်တာကသွားလိုက်မဟဲ့ဆိုပြီးတော့အားတင်းထားတဲ့မြန်မာနိုင်ငံသားတွေအတွက်ဘာတွေများသတိထားသင့်ပါတယ်လဲခင်ဗျာဦးတမောင်ဝင်းအရှင်ပြောပါခင်ဗျာ
အဲဘာတွေသတိထားသင့်လဲဆိုတဲ့အကြောင်းတော့ဟိုမျောလင်းထားမှာကံမကောင်းလို့ရှိရင်လေစိတ်ကလေအကန့်ခံရမယ်ပေါ့လေအဲအဲ့ဒါသင်တာအဲ့ဒါမျောလင်းထားပေါ့ဟိုအလုလာရှာတဲ့လူတွေပေါ့ခုနကစီဝိုင်းနဲ့လာတဲ့လူတွေတော့ပြတ်တော့ပြတ်တန်တာမရှိဘူးအဲ့ဒီ visa free free ဆိုပြီးတော့ဟာငါတို့ဝင်လို့ရမှာပဲဆိုပြီးစီစမဲ့စုလေးချစ်ချုပ်ပြီးတော့ဒီလိုလာပြီးအလုချာမယ်ဆိုလို့ရှိရင်အဲ့လိုကံခံရမယ်ဆိုတော့ဆာလေးတော့စီထဲမှာမျောလင်းထားပါလို့ကျွန်တော်ပြောခြင်းတ
ယ်ဟုတ်ကဲ့ပါဦးတမောင်ဝင်းတော်ဆူဆူအေးရရောပါကြံပေးခြင်းပါလေ
ဟိုအဲ့ဒီလိုပါပဲနော်အခုသွားမယ်ခုနကပြောသလိုလေအခုအများဆုံးသွားနေတာအဲ့လိုပတ်ဆို့ရုံးလေးပါကြီးသွားရဲဆိုလေအဲ့ဒီမင်းကလေးတွေပေါ့နော်မင်းကလေးတွေအများကြီးဆိုလေစိတ်မှလည်းတွေးနေရတယ်အဲ့သူကတော့ဟိုမုန်းင်းပေါ့လေအောက်ခြေအလုပ်တွေသွားကြတာဆို
တ
ော့အဲ့ဒါတွေကလည်းဟိုမှာအလုပ်ကမပေးနိုင်တော့မပေးနိုင်တော့ဟိုဟိုနေနဲ့ခိုင်မာတဲ့ဟာလည်းမရှိဘူးပေါ့နော်အဲ့တော့ဟိုဘက်ကပွဲစားတွေကလည်းဟိုကုမ္ပဏီတွေကလည်းလေဟိုသူတို့ကြိုပြီးဖြည့်ကြီးစားကလေးကိုပဲသူတို့ခေါ်တာ哦
ဟုတ်ကဲ့
အဲ့ဒီမှာတော့အဲ့ဒီလူတွေကအဓိကသတိထားဖို့လိုတာပေါ့နော်နောက်ဆုံးခုနဟိုရှေ့နေပြောသွားသလိုလေလူကုန်ကူးမှုတွေပိုင်းမျိုးဖြစ်လာမှာပဲအဲ့ဒီကွာလဲဆိုရင်ပါလေ
ဟုတ်ကဲ့ကိုအောင်မထုတူတူလေးတစ်ခုပြောပါ
အာဟုတ်ကဲ့ဆရာဦးတမဝင်ပြောတော့ပါပဲကံမကောင်းရင်တော့လေစိတ်ကနေအကန့်ခံရပါမယ်လို့အဲ့ဒါလေးပဲပြောချင်ပါတယ်အဓိကတော့ဘာသာစကားအခက်အခဲကျွန်တော်တို့မှအများကြီးရှိပါတယ်အဲ့ဒါလေးပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာသွားမဟဲလူအတင်းထားတဲ့လူတွေလေစိတ်ကနေပြီးတော့အကန့်မခံရအောင်သတိထားကြပါလို့ပြောဆိုရင်ဆွေးနွေးပေးသူအားလုံးအထူးကျေးဇူးတင်ပါတယ်နားထောင်သူပရိသတ်ကိုလည်းအထူးကျေးဇူးတင်ပါတယ်နောက်တစ်ပတ်ပြန်ဆုံကြတော့ပေါ့ခင်ဗျာ
ကိုကြော်သိန်းဆွေးနွေးတင်ဆက်တဲ့စနေညတိုင်းရဲ့လေးလိုင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ် VOE ကနေမြန်မာဘာသာအစီအစဉ်တွေကိုည10:00နာရီထိဆက်လက်ကြေညာပေးနေပါတယ်သတင်းရှင်တွေနဲ့ကျွန်တော်တို့ VOE မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့ပတ်သက်တဲ့ကဏ္ဍတွေကိုကျွန်တော်တို့ရဲ့ website ဖြစ်တဲ့ www.burmese.voanews.com ဆိုတဲ့ internet ဆာမျက်နှာမှာပြန်လည်နားဆင်ဖတ်ရှုလို့ရပါတယ်ခင်ဗျာခုအပ်စားပြီးတော့သတင်းချင်းချုပ်ကိုနန်းလောင်ကကြေညာပေးမှာဖြစ်ပါတယ်ခင်ဗျာ
IS တပ်တွေထိန်းချုပ်ထားတဲ့စစ်ကမ်းမြို့ SAT ကိုပြန်ပြီးထိန်းချုပ်နိုင်တော့မယ်လို့လီဗီးယားညွန့်ပေါင်းအစိုးရနဲ့ပူးရဲလုက္ကိုင်းနေတဲ့တပ်တွေကပြောပါရယ် IS2 ရဲ့အုပ်ချုပ်ရေးဌာနအဖြစ်အသုံးပြုနေတဲ့ Ogadu Conference ခါမှအနီးမှာပြင်းထန်တဲ့တိုက်ပွဲတွေဖြစ်ခဲ့တယ်လို့ပြင်သစ်သတင်းဌာန AFP ကပြောပါရယ် IS2 ထိန်းချုပ်ထားတဲ့နေရာတွေကိုစစ်လေယာဉ်တွေအသုံးပြုပြီးတော့လဲတိုက်ခိုက်ခဲ့တာပါလီဗီးယားအာဏာရှင်ဟောင်းမိုမာဂရာဖီရဲ့မွေးရဇာတိမျိုးဖြစ်တဲ့ SAT ကိုအစိုးရတပ် GNA နဲ့အတူတွဲပြီးတော့တိုက်ခိုက်ရေးသမားတွေကမေလအစောပိုင်းမှာစစ်ဆင်ရေးတွေစတင်ခဲ့တာဖြစ်ပါရယ်ဆီးရီးယားနိုင်ငံရဲ့မြို့တော်စင်ချေဖုံအရကရှီးယားမွတ်စလင်တွေရဲ့ဘာသာရေးအထွတ်အမြတ်ဗိမာန်မှာဘုံနှလုံးပောက်ကွဲခဲ့တာကြောင့်လူရှိဦးထက်မကအသေးဆုံးပြီးတော့လူအတော်များများဒဏ်ရာရသွားပါတယ်။ဒမတ်စကတ်မြို့ဖက်တောင်ပိုင်းကစီးရီးယားဇီနတ်ဗိမာန်အဝေးပေါ်မှာအသေးခံဘုံကွဲခဲ့တာဖြစ်တယ်လို့ဆီးရီးယားအစိုးရပိုင်သတင်းဌာနကပြောပါတယ်။ကမ္ဘာတစ်ဝန်းလုံးကရှီးယားမွတ်စလင်တွေအတွက်သိက္ခာအရေးပါလာတဲ့အဆောက်အအုံတင်းတင်းကြပ်ကြပ်ချထားတဲ့ဂဝိမန်အနီးကာဘုံနှလုံးပောက်ကွဲပြီးမှပဲဗိမာန်ဝေးပေါ်မှာအသေးခံဘုံကွဲခဲ့တာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံတွင်လူနည်းစုတွေနဲ့တက်ကြွလှုပ်ရှားသူတွေကိုပြစ်မှတ်ထားပြီးတော့ရရဆက်ဆက်တိုက်ခိုက်နေတဲ့လူရတွေကိုနိုင်ငံတော်ဝန်ရှက်တန့်သွားအောင်နိုင်နေတဲ့အနေနဲ့ IS အစွန်ရောက်ဝရကင်ဆွဲသူဒါဇင်အနေငယ်အပါအဝင်ရာဇဝတ်ကျူးလွန်သူတွေဖြစ်ယုံကြည်ရသူအယောက်1600ဝန်းကျင်ကိုအာဏာပိုင်တွေကဖမ်းဆီးလိုက်တယ်လို့ဒီကနေ့စနေနေ့မှာပဲရဲကပြောပါရယ်ပြီးခဲ့တဲ့သတင်းပတ်ကဟိန္ဒူဘာသာဝင်အုပ်ချုပ်တပ်ဖြတ်မှုအပါအဝင်လူနည်းစုတွေပေါ်တက်ခဲ့တဲ့လူရကြောင့်ဝန်ကြီးချုပ်ရှာဟိတ်ဟာစီနာအစိုးရအနေနဲ့နိုင်ငံတွင်းလူနည်းစုတွေလုံခြုံမှုရှေ့အောင်လုပ်နိုင်ပါမလားဆိုပြီးတော့နိုင်ငံတကာအတိုင်းဝိုင်းကမေးခွန်းထုတ်နေကြတာဖြစ်ပါတယ်
။သတင်းချင်းချုပ်ကိုနန်းလောင်ကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လို့ရမှုကမတ်စုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Thomas Blondet ဖြစ်ပါတယ်။ View American အတန်ညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ line to me 2425 3250နဲ့ line line media 190တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ်။ View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေ့ပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.